Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ3ရက်တာတာရင်းနေမနက်ခင်းစီစဉ်နေကို American ပြည်အောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းစီစဉ်နေကိုတာဝန်ယူတက်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအနန္ဒာချမ်းပါသတင်းတွေကိုဥကြောစန်းသားနဲ့အတူဒီမနက်ကြေညာပေးပါပါရှင်ဆီးရီးယားက IS တွေအပေါ်လေချောင်းကနေဘုံးကျက်တိုက်ခိုက်ဖို့ပြည်ထိုင်နိုင်ငံကတိုက်လေယာဉ်တွေစေလိုရေးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့တောင်းဆိုမှုနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကြားဗုဒ္ဓဟူးနေ့ကအခြေတင်ဆွေးနွေးခဲ့ကြပါတယ်တူရကီဟာ IS တို့စီကနေမှောင်ခိုရေးနဲ့ဝယ်ယူနေတယ်ဆိုတဲ့ရုရှားရဲ့ဆွဆွဲချက်ကိုအမေရိကန်ကပယ်ချလိုက်ပါတယ်ဒီသတင်းတွေအပအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ပြောပြသွားမှာပါရှင်
ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့
So at this point and certainly going forward to the transition I wouldn't anticipate nor recommend any dramatic change to that I think we want to see how this transition
ဒါကတော့ဒေါ ံစန်းစုကြည်ဦးဆောင်မဲ့အစိုးရတစ်ကိုအာဏာလွှဲပြောင်းမဲ့ကာလအတွင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေရုတ်သိမ်းသွားမယ်လို့မမျှော်လင့်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ဖြစ်အမည်စင်းတင်သွင်းခံရတဲ့အရှိအာရှနဲ့ပစိဖိတ်ဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marshall ကပြောကြားလိုက်တာပါ။ဒါတွေအပြင် NLD ပါတီခေါင်းဆောင်ဒေါ ံစန်းစုကြည်နဲ့သမရဦးသိန်းစိန်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ရဲ့တွေ့ဆုံမှုအကြောင်းအမေရိကန်အခြေစိုက်ကျွမ်းကျင်သူတွေကသုံးသပ်ပြောကြားတဲ့အကြောင်းအဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ပဲတိုင်းရင်းသားခေါင်းဆောင်တွေကဘလို့သဘောထားရှိတယ်ဆိုတာပြောကြားတဲ့အကြောင်းဆိုတာအကြောင်းတွေရဲ့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကမြန်မာနိုင်ငံမှာစားနပ်ရိက္ခာထောက်ပံ့ရေးအစီအစဉ်တွေဆက်လက်ဆောင်ရွက်မယ်လို့ကြေညာခဲ့ပြီးမြန်မာငွေလိုအပ်ချက်ရှိနေတယ်ဆိုတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုဆက်လက်ပြီးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်နန္ဒာချမ်းနဲ့ဦးကျော်စံတာတို့ကကြေညာပေးပါမယ်ခင်ဗျာ။
IS တွေကြွားတွေကိုဖိအားပေးဖို့အီရန်နိုင်ငံကိုဆစ်လွတ်မဲ့အထူးတပ်ဖွဲ့တွေဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေကရည်ရွယ်ထားတဲ့ပြစ်မှတ်တွေကိုတိုက်ခိုက်သွားဖို့နဲ့စနစ်တကျပြင်ဆင်ထားမှာဖြစ်တဲ့အကြောင်းအမေရိကန်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောလိုက်ပါတယ်။ပြည်ပကိုဆစ်လွတ်ဖို့အထူးစီစဉ်ထားတဲ့တပ်ဖွဲ့မှာစစ်စင်ရေးတွေကိုတိတိကျကျစနစ်တကျဆောင်ရွက်သွားမဲ့ကွန်မန်ဒိုအဖွဲ့ငယ်တွေအပါအဝင်စစ်သည်100လောက်ပါဝင်မှာဖြစ်တယ်လို့လည်းအမေရိကန်စစ်တပ်ကဗိုလ်မှူးကြီးစတီဗ်ဝါရန်ကပြောပါတယ်။ကွန်မန်ဒိုအဖွဲ့တွေမှာပါဝင်မဲ့အရေးအတွက်ကိုအတိအကျမပြောပေမဲ့10ခန်းလောက်သာရှိမယ်လို့လည်းပြောပါရယ်အသစ်စေလွတ်မဲ့အထူးတပ်ဖွဲ့တွေဟာ IS စစ်သွေးကြွပစ်မှတ်တွေကိုညှို့မောင်းတပ်ဖွဲ့တွေလေကြောင်းကတိုက်ခိုက်နိုင်အောင်ပစ်မှတ်ရှာပေးတာမျိုးမြေပြင်မှာထိန်းချုပ်ကုတ်ကဲတာမျိုးတော့လုပ်မှာမဟုတ်ဘူးလို့လည်းပြောပါရယ်အမေရိကန်တာဝန်ရှိသူတွေကတော့အထူးတပ်မှာ IS စစ်သွေးကြွတွေရဲ့အုံနောက်နဲ့အာယုံကြောလို့အခြေခံစနစ်ကိုတိုက်ခိုက်ချေမုန်းသွားမယ်အင်အား200လောက်ပါဝင်မယ်လို့အစောပိုင်းမှာပြောဆိုထားကြပါရယ်အမေရိကန်အထူးတပ်ဖွဲ့တွေအီရတ်နိုင်ငံကိုမကြခင်သတင်းပတ်တွေမှာဆစ်လွတ်မဲ့ကိစ္စကိုကာကွယ်ရေးဝန်ကြီးအက်ရှ်ကာတာမကြေညာခင်မှာအီရတ်အစိုးရကိုကြိုတင်အစီရင်ခံထားပြီးဖြစ်တယ်လို့လည်းဗုဒ္ဓဟူးနေ့ကဘရက်ဆဲမှာရောက်ရှိနေတဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုထားပါရယ
်တူရကီနိုင်ငံဟာ IS အကြမ်းဖက်သမားရုစီကတရားမဝင်ရေနံဝယ်ယူမှုမှာပါဝင်နေရဆိုတဲ့ရုရှားရဲ့ဆွဆွဲချက်ကိုအမေရိကန်အစိုးရကပယ်ချလိုက်ပါရယ်ရုရှားကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကတူရကီသမ္မတရီဆက်ပ်တေယစ်အာဒိုဂန်နဲ့သူ့မိသားစုတွေအပါအဝင်တူရကီအရာရှိကြီးတွေဒီရေနံဝယ်ယူရမှာပတ်သက်နေတယ်ဆိုတာအထောက်အထားရှိတယ်လို့ပြောဆိုခဲ့ကြတာပါအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမတ်ထူနာကဒါဟာဘယ်လိုမှယုံကြည်လို့မဖြစ်ဘူးဘယ်နည်းနဲ့မှမယုံကြည်နိုင်ဘူးလို့ဗိုလ်ထုနေကပြောကြားသွားပါတယ်အင်ပီရိုပြောခွင့်ရဂျော့ရှ်အနက်စ်ကတော့ရုရှားတို့အနေနဲ့ IS တွေဥပဒေကိုဆန့်ကျင်ပြီးငွေကြေးထောက်ပံ့နေတဲ့ကိစ္စကိုတကယ်အလေးနဲ့သိကျင်နေဆိုရင်ဆီးရီးယားသမ္မတဘရှာအယ်အဆတ်ကိုမေးသင့်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့အပတ်တုန်းကပဲအမေရိကန်အစိုးရကဆီးရီးယားအစိုးရဟာ IS တို့စီကရေနံမှောင်ခိုဝယ်ယူနေတယ်ဆိုပြီးဆီးရီးယားနဲ့ရုရှားနိုင်ငံနှစ်နိုင်ငံသားခံယူထားသူတူကိုဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့ပါတယ်။
ဆီးရီးယားက IS တွေကြွတွေပေါ်လေကြောင်းကနေဘုံးကျဲတိုက်ခိုက်ဖို့ဗြိတိန်နိုင်ငံကတိုက်လေယာဉ်တွေစေလို့ရေးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့တောင်းဆိုမှုနဲ့ပတ်သက်လို့လွတ်တော်အမတ်တွေကြားဗုဒ္ဓဟူးနေ့ကအခြေတင်ဆွေးနွေးစရာတွေဖြစ်ခဲ့ရပါတယ်။အကြမ်းဖက်သမားတွေကကျွန်တော်တို့ကိုတတ်ဖို့ကြံစည်နေတယ်လို့အခုချိန်မှာကျွန်တော်တို့ရဲ့ကလေးတွေကိုလည်းအစွန်းရောက်အောင်လို့စီယုံသိမ်းသွင်းနေပြီလို့အောက်လွတ်တော်မှဝန်ကြီးချုပ်ကင်မရွန်ကပြောကြားခဲ့ပါတယ်။ တကယ်လက်တွေ့ချိန်ချောက်မှုတွေနဲ့ကြုံတွေ့နေရတဲ့အတွက်တုံ့ပြန်ဆောင်ရွက်ဖို့အစိုးပြုချက်ဟာလည်းဥပဒေနဲ့ညီညွတ်တယ်လို့တိုင်းပြည်လုံးကျုံအောင်ကာကွယ်သွားဖို့အတွက်မလုံးမဖြစ်လုပ်ရမယ်မှန်ကန်တဲ့လုပ်ရဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ဒါပေမဲ့အတိုက်ခံလေးပါပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်းကတော့ဝင်ကြီးချုပ်ကမရွန်ရဲ့အစီအစဉ်ဟာစစ်စင်ရေးတွေလုပ်နေတာတစ်နှစ်လောက်ရှိလာပြီဖြစ်တဲ့အီရတ်နိုင်ငံကနေကြော်လွန်ပြီးတော့ IS စစ်သွေးကြွပစ်မှတ်တွေပေါ်လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြင့်လိုက်ခြင်းအပြင်အရှေ့လေပိုင်းမှာဗြိတိန်ရဲ့စစ်ရေးအရာပါဝင်ပတ်သက်မှုဟာတစားထက်တစားပို့ပြီးတော့အန္တရာယ်ကြီးလာအောင်ဖန်တီးရရောက်နေတယ်လို့ပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ကမရွန်ရဲ့စစ်တိုက်ဖို့အဆိုပြုချက်ဟာသူ့အဆိုစစ်ကိုအလင်းအစောတလင်တိုက်လို့တဲ့အမျှော်မြင်နည်းပါမှုလို့လည်းမစ္စတာကော်ဘင်းကသုံးနှုန်းပြောဆိုသွားခဲ့ပါတယ်။
ရုရှားအတွက်တချို့လုခဲ့ရလို့ရုရှားဘာသာစကားနဲ့ပြောဆိုသူတူကိုရုရှားစကားပြောသူနောက်တူကခေါင်းဖြတ်ကွမျက်လိုက်တဲ့ဗီဒီယိုအခွေတစ်ခုကို IS အကြမ်းဖက်အစုကဗုဒ္ဓနယပြသလိုက်ပါတယ်ရုရှားဖြစ်ရတာစိတ်ပျက်စရာရှက်စရာလို့ခေါင်းစဉ်ပေးထားတဲ့အဲ့ဒီဗီဒီယိုမှာကွမျက်ခံရသူကသူဟာရှက်ချင်းရနယ်မြို့တော် Grozny ကမာဂိုမက်ကာဇီယက်ဖြစ်တယ်လို့ပြောကြားသွားပါတယ်သူကိုရုရှားလုံထွေးတပ်က IS2 အပေါ်ထောက်လှမ်းရေးလူဖို့တာဝန်ပေးခဲ့ပြီး IS နယ်မြေတဲကိုတူရကီကတဆင့်ဝင်ရောက်ခဲ့တာဖြစ်တယ်လို့ဆိုပါရယ်။ခေါင်းဖြတ်မကော့မြစ်ခင်လူသားသမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုဆုတ်ထားသွားပါရယ်။ရုရှားနဲ့အမေရိကန်တို့ရဲ့ဘုံကဲတိုက်ခိုက်မှုတွေဟာအပြစ်မဲ့တဲ့မွတ်စလင်တွေကိုသေဆုံးစေရုံကလွယ်ပြီးဘာမှအရေးပါအရာမရောက်ဘူးလို့လည်းဆိုပါရယ်။ဒီအတွက်လက်စားချေတပ်ဖြတ်သွားမယ်လို့လည်းပြောကြားသွားပါရယ်။
အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာတာပရင်းနေမနက်ခင်သတင်းတွေကိုကြေညာနေတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာသမရဦးသိန်းစိန်တမတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့နဲ့ဗုဒ္ဓဟူးနေ့ကနေပြီးတော့မှတီးကြစီတွေ့ဆုံခဲ့ပြီးတော့နိုင်ငံရေးအတွင်ကူပြောင်းမှုလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးကြကြပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကို NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်အမျိုးသားပြန်လည်တည်မြဲရေးအတွက်ဆွေးနွေးလို့ကြောင်းဒေါအောင်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်အပေါ်ပထမဦးဆုံးအကြိမ်ဖြစ်အခုလိုတွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်။သမရအိမ်တော်မှာဦးသိန်းစိန်နဲ့တွေ့ဆုံချင်းနိုင်ငံအကြီးအကဲတာဝန်ကိုစနစ်တကျလွှဲပြောင်းပေးနိုင်ရေးကိစ္စအပါအဝင်အသွင်ကူးပြောင်းရေးလုပ်ငန်းတွေချောမွေ့စေဖို့အဓိကထားဆွေးနွေးခဲ့ကြတဲ့အကြောင်းသမရရဲ့ပြောခွင့်ရသူလည်းဖြစ်ပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဗုဒ္ဓဟူးနေ့မွန်လွဲပိုင်းမှာဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့ရဲ့တနအီလောက်ကြာတွေ့ဆုံမှုမှလည်းဆွေးနွေးမှုတွေဟာအကျိုးရှိတဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ကသတင်းတောက်တွေကိုပြောဆိုပါတယ်။တိုင်းပြည်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုညှိနှိုင်းဆောင်ရွက်ဖို့နှစ်ဖက်အကြားသဘောတူညီမှုရခဲ့တယ်လို့လည်းဆွေးနွေးပွဲအပြီးထုတ်ပြန်ခဲ့တဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမြို့ကမသန်းစွမ်းသူလက်ကျင်ရေးအဆောက်အဦတစ်ခုကိုသနသမားတွေဝင်ရောက်ပစ်ခတ်တဲ့အတွက်လူပေါင်း14ဦးမကသေဆုံးပြီးနောက်ထပ်14ဦးဒဏ်ရာရရှိသွားပါတယ်။ဆန်ဘနာဒီနိုမြို့ဟာလော့စ်အန်ဂျလိစ်မြို့ရဲ့အရှေ့မိုင်60ခန့်အကွာမှာတည်ရှိပါတယ်။မြို့ကရဲမှုဖြစ်သူဂျရတ်ဘာဂွန်ကတနတ်သမားအနည်းဆုံး3ယောက်ရှိပြီးသက်ဖြတ်ဖို့ပြင်ဆင်ပြီးမှဝင်ရောက်လာရတာဖြစ်တယ်။ပြောင်းရွှေ့တဲ့နေ့တွင်ပြစ်ခတ်ခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။ပြစ်ခတ်ပြီးနောက် SUV ကားအနည်းရောင်နဲ့မောင်းထွက်ပျောက်ကွယ်သွားကြတယ်လို့ယုံကြည်ရတဲ့ဒီလူတွေကိုကူညီရှာဖွေပေးကြဖို့ရဲကလူထုကိုမြစ်တရခံထားပါတယ်။ဒါကိုပြည်တွင်းအကြမ်းဖက်တိုက်ခိုက်မှုလို့ရဲမှုဘဂဝန်ကဆိုပေမဲ့ဘာရည်ရွယ်ချက်နဲ့တိုက်ခိုက်တယ်ဆိုတာမသိရသေးဘူးလို့ဆိုပါရယ်။သေဆုံးဒဏ်ရာရသူတွေဟာဝန်ထမ်းတွေလားလူနာတွေလားဆိုတာကိုလည်းသူကပြောမသွားပါဘူး။နိုင်ငံတကာအကြမ်းဖက်မှုနဲ့ပတ်သက်မပတ်သက်ဆိုတာကိုလည်းအခုအချိန်မှမပြောနိုင်သေးဘူးလို့အခင်းဖြစ်တဲ့နေရာမှာရောက်ရှိနေတဲ့ FBI အရာရှိသူကဆိုပါရယ်။
Facebook ရဲ့အမှုဆောင်အရာရှိ Mark Zuckerberg နဲ့ဇနီးတဲ့ Priscilla Chan တို့ကမွေးကင်းစာသမီးငယ်ကိုအင်္ဂါနေ့ကပဲကဘာကြီးကိုပြသမိတ်ဆက်လိုက်ပြီးတစ်ချိန်တည်းမှာပဲမွေးကင်းစာသမီးငယ်ရဲ့မျိုးဆက်နဲ့နောက်ထပ်မျိုးဆက်ကလေးငယ်တွေရဲ့ဘဝတွေဖွံ့ဖြိုးတိုးတက်စေရေးအတွက်ဒေါ်လာ45ဘီလီယံမှတည်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမွေးဖွားလာတဲ့သမီးငယ် Mars အတွက်ရေးသားထားတဲ့စာထဲမှာလည်း Mr. Zuckerberg နဲ့ Mrs. Chan တို့ကသူတို့ရဲ့တက်တန်းတလျှောက်လုံးသူတို့ Facebook ရဲ့ share 69ရာခိုင်နှုန်းကိုပေးလူသွားမယ်လို့ပြောဆိုခဲ့ပါတယ်။ကိုပိုင်တင်ယူခြင်းကုသရောဂါကုသရေးနဲ့လူလူချာချိတ်ဆက်မှုနဲ့ခိုင်မာတဲ့လူတိုင်းဝိုင်းတိဆောက်ရေးတို့ကိုပထမဆုံးအလေးထားလှုပ်ဆောင်သွားမှာဖြစ်ပါတယ်။လူသားတိုင်းကတမိုးရှိကြတယ်လို့ကျွန်တော်တို့ယုံကြည်ပြီးလူသားတိုင်းလို့ဆိုတဲ့အထက်မှာအခုလက်ရှိလူသားတွေထဲနောက်ထပ်မွေးဖွားလာမယ့်အနာဂတ်မျိုးဆက်တွေလည်းပါဝင်တယ်လို့သူကဆိုခဲ့ပါတယ်။သူတို့ရဲ့ဒီလူရမ်းမဲ့အစီအစဉ်ကိုကြီးညာပြီးနောက်မှာပဲဒီအစီအစဉ်ကိုထောက်ခံသူ6သိန်းနီးပါးလောက်က Facebook စာမျက်နှာမှာ like လုပ်ခဲ့ကြပြီးတော့ဒီထက်မှာမြမပြည်မှာအာနိုးဆိုပြီးတော့လူကြိုက်များတဲ့ action မင်းသားလည်းပါဝင်ခဲ့ပါတယ်။ဒါ့အပြင်တထဲကြီး Warren Buffett ကလည်းMr. Zuckerberg နဲ့ Mrs. Chan တို့နှစ်ဦးဟာရင်သက်ရှုမောစရာကောင်းလောက်တဲ့ဆုံးဖြတ်ချက်နဲ့ပုံစံကွက်ထဲကနေဖောက်ထွက်လာသူတွေဖြစ်တယ်လို့သူ့ရဲ့ Facebook စာမျက်နှာမှာပြောဆိုခဲ့သလို Microsoft ကုမ္ပဏီပိုင်ရှင် Bill Gates ရဲ့ဇနီးဖြစ်သူ Melinda Gates ကလည်းစိတ်ထဲမှာပထမအဆုံးပေါ်လာတာကတော့ကဘာကြီးနဲ့ကျမတို့အားလုံးအတွက်အားကျစရာနမူနာတစ်ခုလို့ဒီကနေ့ပြသလိုက်တဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်
ကမ္ဘောဒီးယားနိုင်ငံချီလေဒေသတစ်ခုမှာဒါဇင်နဲ့ချီရဲကန့်ကွက်သူတွေဟာဒေသန္တရတရားရုံးတရုံးကိုခြံချိုးဖျက်ဆီးပြီးဝင်ရောက်ခဲ့ကြပါတယ်။အဲ့ဒီတရားရုံးဟာနိုင်ငံအရှေ့မြောက်ပိုင်းလက်မြေအငင်းပွားမှုတစ်ခုနဲ့ပတ်သက်ပြီးရွာသားသုံးဦးကိုဖမ်းဆီးထောင်ချထားတဲ့တရားရုံးဖြစ်ပါတယ်။ဗီယက်နမ်နဲ့နယ်ချင်းဆက်နေတဲ့ရတနာကီရီနယ်ကလက်သင်းခံလက်သမားတွေရဲ့ကိုယ်စားခန်းကိုစားကသူတို့နဲ့ဘဝရူရွာသားတွေကိုလွှတ်ပေးဖို့လူပေါင်းတရားကျော်တရားရုံးကိုလာရောက်တောင်းဆိုခဲ့ကြတယ်လို့ VOA ကပြောကြားခဲ့ပါတယ်။အဲ့ဒီရွာသားသုံးယောက်ကိုမလွတ်မချင်းမပြန်ဘူးလို့ဆိုခဲ့ပါတယ်တရားရုံးဟာအမှုစစ်ဆေးတဲ့နေရာမှာတရားမျှတမှုမရှိဘူးလို့လည်းရွာသားတွေကဆိုကြပါတယ်ဒီဖြစ်စဉ်မှာထိခိုက်မှုရှိမရှိတော့မသိရသေးပါဘူးအဲ့ဒီနေရာကိုအခုခါရဲတွေကပိတ်ဆို့ထားခဲ့ပါတယ်တရားသူကြီးကတော့ဒီရွာသားသုံးဦးကိုထောင်ချရတာဟာသူများမြေမှာကျူကျော်နေထိုင်ကြတဲ့အတွက်ဖြစ်တယ်လို့ VOA ကပြောကြားခဲ့ပါတယ်ခင်ဗျာ
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမတ်နန္နာချမ်းနဲ့ဦးကျော်စံတာတို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။ဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့အစိုးရအသစ်ကိုအာဏာလွှဲပြောင်းပေးမဲ့ကာလအတွင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေရုတ်သိမ်းမယ်လို့မမျှော်လင့်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဖြစ်သမ္မတအိုဘားမားကအမည်စင်းတင်သွင်းထားတဲ့အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာလက်ထောက်နိုင်ငံကြ合いဝန်ကြီး Scott Marshall ကပြောကြားလိုက်ပါတယ်။ဒါအပြင်စီးပွားရေးလူမှုရေးကျန်းမာရေးကဏ္ဍတွေအပါအဝင်ဆင်းရဲမွဲတေမှုနဲ့ယောဂကင်းဝေးရေးတိုက်ဖြတ်ဖို့ဆောင်ရွက်နေတဲ့လူမှုအခြေပြုအဖွဲ့တွေရဲ့ကဏ္ဍတွေမှာအမေရိကန်ရဲ့ပံ့ပိုးမှုတွေကိုသူ့အနေနဲ့ဆက်ပြီးတွန်းမြင့်လှုံ့ဆော်သွားဖို့ရှိတဲ့အကြောင်းအမေရိကန်လွှတ်တော်ကြားနာပွဲမှာ Scott Marshall ကပြောကြားတော့ပါတယ်။ Matt Engine ကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရအသစ်ဖွဲ့စည်းအုပ်ချုပ်လာမယ့်အပေါ်ပြည်ရင်းပြည်ပကမျှော်လင့်ချက်တွေအများကြီးရှိနေကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Marshall ကအမေရိကန်အထက်လွှတ်တော်ရဲ့နိုင်ငံခြားဆက်ဆံရေးကော်မတီမှတနင်္လာနေ့ကကျင်းပတဲ့ကြားနာပွဲမှာပြောသွားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့အပြောင်းလဲကာလသူ့အနေနဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ဖြစ်တာဝန်ထမ်းဆောင်ရမယ်ဆိုရင်လက်ရှိမြန်မာအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုဖြေကြားခဲ့ပါတယ
်။ So at this point and certainly going forward to the transition I wouldn't anticipate nor recommend
လက်ရှိအသွင်ကူးပြောင်းရေးကာလမှာကျွန်တော်အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုရုပ်သိမ်းပေးနိုင်လိမ့်မယ်လို့မမျှော်လင့်တဲ့အပြင်ဒီအရေးယူပိတ်ဆို့မှုနဲ့ပတ်သက်ပြီးတည်တာတဲ့အပြောင်းလဲလုပ်ဖို့ကျွန်တော်အကြံမပေးလိုပါဘူး။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလဘယ်လိုဖြစ်လာမလဲဆိုတာစောင့်ကြည့်ဖို့လိုပါတယ်။ဒီပိတ်ဆို့ဒဏ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မြန်မာနိုင်ငံကအစိုးရအသစ်အပြင်အမေရိကန်လွှတ်တော်နဲ့နီးနီးကပ်ကပ်တိုင်ပင်ဆွေးနွေးမှာပ
ါရွေးကောက်ပွဲကိုအအောင်မြင်မြင်ကျင်းပနိုင်ခဲ့တာဟာအရေးကြီးတဲ့ခြေလှမ်းဖြစ်ပေမဲ့အများကြီးလှုပ်ဆောင်စရာတွေရှိနေသေးတယ်လို့လည်း Mr. Marshall ကပြောပါတယ်ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဖြစ်အမေရိကန်အထက်လွှတ်တော်ကပါအတည်ပြုခဲ့မယ်ဆိုရင်ရခိုင်ပြည်နယ်အရေးမှာသူ့အနေနဲ့ပူပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအခုလိုပြောသွားပါတယ
်။ If confirmed, I will work with the government, civil society, and international community to promote progress for all communities in Rakhine.
ကျွန်တော်ကိုအတည်ပြုခန့်အပ်မယ်ဆိုရင်ရခိုင်ပြည်နယ်ကတိုင်းရင်းသားရခိုင်တွေပါဝင်ရိုဟင်ဂျာတွေနဲ့အခြားလူအဖွဲ့အစည်းအားလုံးတိုးတက်ရေးအတွက်ကျွန်တော်ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံသားတွေရဲ့မိတ်ဆွေကောင်းနိုင်ငံအဖြစ်ရပ်တည်ခဲ့တာပါ။မကြသေးခင်ကပြီးစီးခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကြောင့်မြန်မာနိုင်ငံသားတွေအနေနဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းပိုလွတ်လပ်ပြီးပိုပြီးဒီမိုကရေစီကျတဲ့ပိုပြီးတိုးတက်အောင်မြင်တဲ့အနာဂတ်ဖော်ဆောင်ွင့်ရကြတော့မှာပါ ဒီအတွက်လည်းအမေရိကန်အနေနဲ့ပံ့ပိုးကူညီသွားမှာပါ
။ဒေါက်ဆန်းစုကြည်ဦးဆောင်မဲအစိုးရအသည့်အနေနဲ့လည်းဒုက္ခသည်တွေအရေးအပြင်ရွှေပြောင်းအလုပ်သမားတွေကိစ္စလူနည်းစုတွေရဲ့အခွင့်အရေးစတဲ့ဖြေရှင်းရမယ့်စိန်ခေါ်မှုတွေအများကြီးရှိနေတာပါ။ဒါကြောင့်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကာလဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလိုအရေးပါတဲ့ကိစ္စရပ်တွေအရင်ဆုံးဆောင်ရွက်နိုင်ဖို့အမေရိကန်ပြည်ထောင်စုဘက်ကအဓိကပံ့ပိုးသင့်တဲ့အပိုင်းတွေနဲ့ပတ်သက်လို့လဲစကော့မာဆယ်ကကြားနာပွဲမှာအခုလိုပြောသွားပါတယ်။
So some of the challenge is going to be the new government's ability to work with the other key players, certainly the military. The military will continue to have 25% of the seats in parliament.
မြန်မာနိုင်ငံရဲ့အဓိကအကဲဆမ်းမှုတစ်ခုကတော့အစိုးရအသည့်အနေနဲ့နိုင်ငံရေးမှာအဓိကပါဝင်နေသူတွေအထူးသဖြင့်တပ်မတော်နဲ့ပူးပေါင်းလုပ်ကိုင်နိုင်တဲ့အခြေချင်းဖြစ်ပါတယ်။တပ်မတော်ဟာလွှတ်တော်မှာ25ရာခိုင်နှုန်းရှိနေတာပါ။ဒါအပြင်ပြည်ထရေးကာကွယ်ရေးနဲ့နယ်စပ်လုံခြုံရေးစတဲ့အရေးကြီးတဲ့ဝန်ကြီးဌာနတွေဟာလည်းစစ်တပ်အောင်မှရှိနေတာပါ။ဒါကြောင့်အာဏာလွှဲပြောင်းရေးချောမွေ့စေဖို့ဒေါက်တာဆန်းစုကြည်နဲ့တပ်မတော်ခေါင်းဆောင်အပြင်အခြားသူတွေနဲ့တွေ့ဆုံဆွေးနွေးရေးတွေကိုကျွန်တော်တို့အဓိကပံ့ပိုးပေးရမှာဖြစ်ပါတယ
်။ Scott Marshall ဟာ2009ခုနှစ်ကနေ2010ပြည့်နှစ်အထိအရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးအပြင်အာဆီယံဆိုင်ရာ American သံမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကာလအတွင်းမြန်မာနိုင်ငံကိုအကြိမ်များစွာသွားလာခဲ့ပါတယ်။အဲဒီနောက်2010ကနေ2013ခုနှစ်အထိ Indonesia နိုင်ငံဆိုင်ရာ American သံမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိလက်ထောက်နိုင်ငံသားရေးဝန်ကြီးတာဝန်ကိုတော့2013ခုနှစ်ကစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်လို့တာဝန်အသစ်တွေခန့်အပ်ဖို့သမ္မတအိုဘားမားအဆိုပြုထားတဲ့အမည်စင်းတွေကိုအောက်တိုဘာလ20ရက်နေ့ကထုတ်ပြန်ရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဖြစ် Scott Marshall ကိုဖော်ပြခဲ့တာပါအခုလိုသမ္မတကအဆိုပြုထားတဲ့သူတွေအနေနဲ့အမေရိကန်အထက်လွှတ်တော်ရဲ့နိုင်ငံသားဆက်ဆံရေးကော်မတီမှာနိုဝင်ဘာလ10ရက်နေ့ကသူတို့ထမ်းဆောင်မဲ့တာဝန်တွေနဲ့ပတ်သက်လို့ကြားနာပွဲကျင်းပခဲ့တာဖြစ်ပါတယ်ရှင့်
မင်းဇင်နိုင်ပြပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရလိုက်လို့အစိုးရသက်ဖွဲ့ရတော့မယ်။ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့မနေ့ကနေပြည်တော်မှာတရားစီတွေ့ဆုံမှုတွေပြုလုပ်ခဲ့ပါတယ်။ခုလိုတွေ့ဆုံရမှာအစိုးရသက်တာဝန်လွှဲပြောင်းရေးချောမွေ့စေဖို့နိုင်ငံတည်ငြိမ်အေးချမ်းဖို့နဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးအသေးစိတ်မသိရပေမဲ့အလားအလာသိကောင်းတဲ့တွေးဆမှုဖြစ်တယ်လို့အမေရိကန်အခြေစိုက်ကာနဂီအင်စတီကျူ့သုတေသနဌာနကအကြီးရန်သုတေသနမှူးဗီကာရန်နေရူးကတုံ့သက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ဦးကျော်စံသားကပြောပြအောင်မယ်ခင်ဗျာ
။ဂူတွေးဆမှုကဘယ်လိုသဘောတူညီမှုတွေရရှိကြရလဲဆိုတာအစည်းအဝေးဘာမှမသိရပေမဲ့ဒါဟာအင်မတန်ကောင်းတဲ့ပထမအခြေလမ်းတစ်ရပ်ဖြစ်တယ်လို့မစ္စတာနေရူးကသုံးသပ်ပါတယ်။ကကွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အစပိုင်းမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ကံကွယ်မှုတွေတိုင်နှံမှုတွေပြဿနာတွေအကုန်လုံးဖြေရှင်းပြီးမှဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့စဉ်းစားမယ်လို့သူကပြောကြခဲ့တာပါအခုနောက်ပိုင်းမှာတော့အဲ့ဒီအချိန်ထိသူပြောထားတဲ့အချိန်ထိစောင့်မနေဘဲနဲ့တွေ့ဆုံလိုက်တဲ့ဟာအမှန်ကောက်တဲ့အလားလားဖြစ်တယ်ပုဂ္ဂိုလ်ကြီးပြည်လည်မှုရရှိသွားတဲ့အတွက်ရှေ့ခီလမ်းပွင့်သွားပြီဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ
် First of all I think the very fact that they had this meeting is a positive sign you may remember earlierthe commander in chief of Myanmar's armed forces had said that he would prefer not to meet Aung San Suu Kyi until
အစောပိုင်းတော့ကာကွယ်ရေးဦးစီးချုပ်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကန့်ကွက်မှုတွေတိုင်တန်းမှုတွေကိုဖြေရှင်းပြီးတော့မှဒေါင်ဆန်းစုကြည်ကိုတွေ့ဖို့လိုလားတယ်လို့ပြောခဲ့တာပါအခုတော့သူမနဲ့တွေ့တာအပြုသဘောလို့ဆုံးဖြတ်ပြီးတွေ့လိုက်ပါပြီမြန်မာနိုင်ငံရေးမှာပုတ်ကုတ်ရေးပြည်လည်မှုကအရေးကြီးပါတယ်ဒါဟာတိတ်အရေးကြီးပါတယ်နောင်တွေးဆမှုတွေအတွက်အခြေခံကောင်းဖြစ်လာနိုင်ပါတယ
်။တချိန်ထဲမှာပဲပထမတွေးဆမှုဖြစ်တဲ့အတွက်ကြောင့်စိတ်မျောလင်းထားလို့တော့မရသေးဘူးလို့လည်းဆိုပါရဲ။နောက်ပိုင်းမှာဆက်လက်တွေးဆမှုတွေလှုပ်သွားလင်အောင်မယ်လို့လည်းဘစ်စတန်ဒီဂရူကမျောလင်းနေပါရဲ။ဒီလိုတွေးဆမှုကြတဲ့အခါမှာအဓိကထားဆွေးနွေးကြမယ့်ပြဿနာတွေကတော့အများကြီးရှိတယ်။ပထမဆုံးလှုပ်ရှားမှာကတော့ရှေ့ခရီးအတွက်အချိန်ဇယားတွေကိုအသေးစိတ်ချမှတ်ရမယ့်ကိစ္စဖြစ်တယ်လို့အခုလိုပြောပါရဲ
။ This kind of transition has never occurred in the past so they have to agree on the details of the process.of the transfer of power first in the case of the parliament then the whole basis of the presidential election
မြန်မာနိုင်ငံမှာဒီလိုအာဏာလွှဲပြောင်းမှုမျိုးအရင်တစ်ခါမှမရှိခဲ့ဘူးပါဘူးဒါကြောင့်အာဏာလွှဲပြောင်းရေးဖြစ်စဉ်အသေးစိတ်ကိုသဘောတူညီမှုရအောင်လုပ်ကြရပါလိမ့်မယ်ပထမလွှတ်တော်ကိစ္စနောက်သမ္မတရွေးချယ်ရေးနောက်ဆုံးသမ္မတသစ်ကိုအာဏာလွှဲပြောင်းပေးရေးတို့ဖြစ်ပါတယ်နောက် NLD နဲ့စစ်တပ်ပူးပေါင်းဆောင်ရွက်ရေးကိစ္စဖြစ်ပါတယ်
ဒါပြင်ဒီအချိန်ခါ Global Witness ရဲ့အစီအခံစာပေါ်ထွက်လာပြီးတဲ့နောက်မြန်မာနိုင်ငံရဲ့သတင်းစာတမ်းတစ်ခုဖြစ်တဲ့ကြောက်စင်းကိုအာနာရှင်ဟောင်းနဲ့လက်ဝေခံလူတစုကစီမဲကမ်းမဲထုတ်ယူနေရတဲ့ပတ်သက်ပြီးတော့ Level 2ကတော့တရားဥပဒေနဲ့အညီလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းဖြစ်တဲ့ဥပိုင်ကုမ္ပဏီကိုနှိုက်ကဒီအထက်မှာလေဝကြီးဥထားတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတဲ့အတွက်ကြောင့်ဒီဟာကိုလည်းပဲဥပဒေကြောင်းအရနိုင်ငံတကာစီးပွားရေးစည်းကမ်းနဲ့အတူအခွန်နှုန်းသတ်မှတ်ပြီးတော့ကောက်ခံမဲ့ကိစ္စကိုဆွေးနွေးကြရလိမ့်မယ်လို့ဆိုပါတယ်။သို့ပေမဲ့အဲ့ဒါဟာလောလောဆယ်ဆွေးနွေးတဲ့အထက်မှာအဓိကထားပြီးဆွေးနွေးရမယ့်ကိစ္စတစ်ခုတော့မဟုတ်သေးဘူးလို့မစ္စတာနေရူကသုံးသပ်သွားပါတယ်ခင်ဗျာ။
ဥကြောစံတာဖြစ်ပါတယ်ခင်ဗျာခုဆက်လက်ပြီးတော့နောက်တက်လာမယ့်အစိုးရလက်ထက်မှာတိုင်းရင်းသားစည်းလုံးညီညွတ်ရေးကိုပို့ပြီးလှုပ်ဆောင်နိုင်မှာဖြစ်တယ်လို့ဒီမိုကရေစီနိကြဖက်ဒရယ်ပြည်ထောင်စုကိုအကောင့်တယ်ဖော်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတိုင်းရင်းသားကောင်းဆောင်တွေကပြောဆိုလိုက်ပါတယ်နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာလူထုကရွေးကောက်တင်မြှောက်လိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကောင်းဆောင်တောင်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်တို့မနေ့ကတွေ့ဆုံပြီးမှသူတို့သဘောထားတွေကိုတိုင်းရင်းသားကောင်းဆောင်တွေကအခုလိုထုတ်ဖော်ပြောဆိုခဲ့တာပါဒီအကြောင်းကိုကိုအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာဒီဇင်ဘာလ2ရက်နေ့ကနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်အခုလိုလူထုကရွေးချယ်တင်မြှောက်လိုက်တဲ့ခေါင်းဆောင်တွေရဲ့လက်ရှိအာဏာပိုင်အစိုးရတမရောခေါင်းဆောင်တွေတွေ့ဆုံတဲ့အပေါ်မွန်ပြည်သက်ပါတီဒီဥက္ကဋ္ဌနိုင်ဟန်တာကကြိုဆိုကြောင်းအခုလိုပြောပါတယ်
ဒီတိုင်းပြည်ကောင်းစားရေးအတွက်ဒီလိုအားလုံးပေါ်လေစီလုံးညီညွတ်ရေးအတွက်ဥတည်ပြီးတော့မှတွေ့ဆုံဆွေးနွေးကြီးနိုင်ကြတာတော့ဒါကောင်းတဲ့လက္ခဏာပဲဗျာနော်ကိုချင်းချင်းရန်ချာနေလို့တော့မကောင်းဘူးလေအရင်ရင်ကဆိုရင်တော့တပ်မတော်ဘက်ကဆိုရင်တပ်မတော်ကခေါင်းဆောင်တွေတောင်ဆန်းစစ်ကြီးကိုတော်တော်လေးကိုဝေဖန်တိုက်ခိုက်ခဲ့တာများတယ်အခုလိုဒါလူတူကမဲပေးလိုက်တဲ့ပုံမှာဒါကိုအတိအမှတ်ပြီးပြီးတော့သိစေကြည့်နိုင်ကြတာဒါကောင်းတဲ့လက္ခဏာပဲလို့မြင်တယ
်။ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းမှစိုင်းညွန့်လွင်ကလည်
းသူတို့ဆွေးနွေးကြတာအကျိုးရှိမယ်လို့လည်းမျှော်လင့်ထားပါတယ်
။ဒီဇင်ဘာလ2ရက်နေ့မနေ့ပိုင်းနေပြည်တော်ကသမ္မတအိမ်တော်မှာဒေါန်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်တို့တွေ့ဆုံဆွေးနွေးရမှာနောက်တက်လာမယ့်အစိုးရကိုအဆင်ပြေပြေနဲ့တာဝန်လွှဲပြောင်းပေးနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပူပန်မှုတွေမရှိစေဖို့ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုပွန့်ပွန့်လင်းလင်းဆွေးနွေးခဲ့တယ်လို့ပြည်ကြားရေးဝန်ကြီးဦးရဲထွတ်ကသတင်းတောက်တွေကိုပြောပါတယ်ကမ္ဘောဒီးယားကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါန်ဆန်းစွကြည်တို့တွေ့ဆုံအပြီးမှာလဲပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးစီလုံးညညရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်ပူးပေါင်းဆောင်ရွက်မယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်ဒီလိုဆွေးနွေးပွဲတွေနောက်ပိုင်း NLD ကိုအာဏာလွှဲပြီးတဲ့အချိန်မှာတိုင်းရင်းသားတွေအနေနဲ့သူတို့ရသင့်ရပိုင်ခွင့်တွေကိုရရှိဖို့မျှော်လင့်တယ်လို့နိုင်ဟန်သာကအခုလိုပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းတိဆောက်ခဲ့တဲ့ပင်လုံစာချုပ်ကိုနောက်တက်လာတဲ့ခေါင်းဆောင်တွေကတော့ဒါဟုတ်ကြပါလေကရုမဆိုင်ဖြည့်စည်ခဲ့လို့ဒုနိုင်ငံမှာပြည်တွင်းစစ်ဆိုတာကတော့နှစ်80မိဘဖြစ်ခဲ့တယ်။ဟိုအများကြီးနိုင်ငံထိခိုက်ခဲ့တယ်။အဲ့ဒီပုံမှာတင်ကန်းစားတွေအများကြီးရကြပါတယ်။ဒေါအောင်ဆန်းစုကြည်နေနဲ့သူ့ရဲ့ဖခင်ရဲ့လမ်းစဉ်ကိုသူကတော့ဖြည့်စည်မှာမဟုတ်ဘူး။ဒါကြောင့် NLD ကအစိုးရဖွဲ့လာရင်ဒါတော့တိုင်းသားစီးလုံးညီညွတ်ရေးအတွက်ကတော့ကောင်းလာမယ်။တို့နိုင်ငံကိုလည်းဒီမိုကရေစီဖက်ရက်တီတောင်စုကိုကောင်းတဲ့ဖော်နိုင်လိမ့်မယ်လို့တော့ယုံကြည်တယ်ဗျ
။ရွေးကောက်ပွဲပြီးရပိုင်းတွင်မှာပဲသမရပြည်တော်စုလွှတ်တော်နာယကနဲ့တမရကာကွယ်ဦးစီးချုပ်တို့ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကဒီအမျိုးသားပြန်လည်တည်မြဲရေးအခြေခံနဲ့တွေ့ဆုံမှုတောင်းဆိုခဲ့တာကြောင့်လွန်ခဲ့တဲ့ရပိုင်းတွင်အတွင်းကပြည်တော်စုလွှတ်တော်နာယကနဲ့ပြည်သူလွှတ်တော်ဥက္ကဋ္ဌဖြစ်သူသူရဦးချွေမန်းနဲ့တွေ့ဆုံခဲ့တယ်လို့ဒီဇင်ဘာလ၂ရက်နေ့မှာနိုင်ငံတော်သမရဦးသိန်းစိန်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းကြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFPR မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့စားနပ်ရိက္ခာထောက်ပံ့ရေးလုပ်ငန်းတွေကို2018ခုနှစ်နှစ်အကုန်အထိဆက်လက်ဆောင်ရွက်သွားမယ်လို့ကြေညာခဲ့ပြီးတော့တစ်ချိန်တည်းမှာပဲဆက်လက်ဆောင်ရွက်နိုင်ဖို့ရမုံငွေအမေရိကန်ဒေါ်လာတန်း40လောက်လိုအပ်နေတယ်လို့လည်းဒီဇင်ဘာ2ရက်နေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်သတင်းအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲပြောပြပါမယ်ခင်ဗျာမြန်မာနိုင်ငံမှာလူဦးရေရဲ့26ရာခိုင်နှုန်းရှိတဲ့လူ73သန်းလောက်ဟာဆင်းရဲမွဲတေမှုမြင်းအောက်မှာနေထိုင်ကြပြီးကလေးငယ်အလုံးရဲ့35ရာခိုင်နှုန်းလောက်ဟာလည်းပြင်းထန်တဲ့အာဟာရချို့တဲ့မှုကြောင့်ကြီးထွားမှုနှီးကွေးတဲ့လက္ခဏာတွေကြုံတွေ့နေရပါတယ်။မြန်မာနိုင်ငံမှာစားနပ်ရိက္ခာလိုအပ်ချက်ရှိနေတဲ့သူ
6သိန်းလောက်ရှိတဲ့အထက်မှာအခုနှစ်အတွင်းနိုင်ငံအနှံ့ရေကြီးမှုတွေကြောင့်ဘေးဒုက္ခကြုံရတဲ့လူပေါင်း4သိန်း4000ကျော်နဲ့ကချင်ရှမ်းနယ်ရခိုင်ပြည်နယ်တွေမှာ2011ခုနှစ်နဲ့2012ခုနှစ်တွေအတွင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်နေအိမ်စွန့်ခွာထွက်ပြေးနေရသူ 38,200 လောက်ပါဝင်ပါတယ်။အခုလိုတိုးမြင့်လိုက်တဲ့ကာလအတွင်းမှာ WFPR စားနပ်ရိက္ခာမလုံလောက်မှုဖြစ်နေတဲ့လူပေါင်း 2.9 သန်းလောက်ကိုစားနပ်ရိက္ခာနဲ့ငွေကြေးအကူအညီတွေပေးသွားမှာဖြစ်တယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။ WFP ရဲ့ပုံမှန်စားနပ်ရိက္ခာထောက်ပံ့ရေးလုပ်ငန်းတွေလေပတ်နိုင်မှုအတွက်ရန်မုံငွေဒေါ်လာတန်း40လိုအပ်နေတာနဲ့ပတ်သက်ပြီးတော့ WFP နယူးယောက်ရုံးငွေကအကြီးတန်းပြန်ကြားရေးနဲ့ဆက်သွယ်ရေးအရာရှိ Jared Borkey ကအခုလိုပြောပါတယ
်။ The World Food Program is entirely dependent on voluntary contributions. Most of those contributions
ကပ္ပစနိုက်ခအစီအစဉ်ဟာလူရှင်တွေအလိုလျောက်ပူပေါင်းပါဝင်မှုနဲ့လှူဒါန်းမှုတွေပေါ်အမိပြုနေတာပါ။လူငွေအများစုကနိုင်ငံအစိုးရတွေဆီကလာတာဖြစ်ပြီးတော့ကျန်တာတွေကိုအခြားပုဂ္ဂိုလ်အဖွဲ့အစည်း Corporation နဲ့လူပုဂ္ဂိုလ်ဆီကရတာပါ။အဲ့ဒီအတွက်ကြောင့်မြန်မာနိုင်ငံလိုနိုင်ငံတွေမှာဘလောက်တောင်လိုအပ်မှုရှိနေတယ်လဲဆိုတာအလူရှင်တွေသိအောင်လုပ်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်။အလူရှင်တွေအချိန်မီသိရှိပြီးလုံလောက်တဲ့အလူတန်းတွေလှုပ်လာနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ကပ္ပစနိုက်ခအစီအစဉ်ဟာနိုင်ငံ80လောက်မှာလူရေသန်း80လောက်ကိုကူညီပေးနေတာပါ။ဒါဟာပြင်းထန်တဲ့အာဟာရချို့တဲ့မှုကြုံရတဲ့တစ်ကမ္ဘာလုံးကလူရေသန်း100လောက်ရဲ့ဆရာခိုင်နှုန်းပဲရှိတာပါ။ဒါဟာမြန်မာနိုင်ငံနဲ့မကပဲတစ်ကမ္ဘာလုံးမှာကြုံရတဲ့ပြဿနာဖြစ်ပါတယ်
။နိုင်ငံတကာအဖွဲ့အစည်းတွေကပေးအပ်တဲ့အကူအညီတွေကိုအမှီပြုနေရတဲ့ကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာအကူအညီတွေရပ်တန့်သွားရင်စိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်လာနိုင်တာနဲ့ပတ်သက်ပြီးတော့လေကချင် Alliance အဖွဲ့ကကိုဂမ်ဆန်းကအခုလိုပြောပြပါဗျ။
အေးဒီဆောင်ရာကြီးဆိုအင်မတန်ကြီးတဲ့နေရာပေါ့စားတော့ဒါမကဒီဘို့ဘို့တဲ့လေကိုတကယ်ကိုအခက်ခဲရှိအောင်တော်တော်ဆင်းဆင်းရဲရဲရှိတဲ့နေရာမှာနှင်းကြရလို့ဆောင်ရာကြီးဆိုအရောက်ဒုက္ခရောက်ကြပါတယ်ကျွန်တော်ဒီဒီနေရဲ့ဘောတပါအဲ့လိုရှိရတော့ဒီဒုက္ခတွေကိုကူညီထောက်မဟိုပံ့ပိုးတဲ့အဖွဲ့အစည်းတွေဒါကူညီမှုနည်းပါလာတယ်လို့မဟုတ်ပျောက်သွားတဲ့အချိန်ဆိုရင်ဌာနီလူတွေပေါ့နော်ဒီဒုက္ခတွေကျွန်တော်တကယ်ကိုအင်မတန်ကိုတို့ရင်ကြောက်တဲ့အချိန်ကြီးရောက်လာနိုင်တယ်ဒုက္ခတွေအတွက်ကတောင်းဝန်တွေကတကယ်ကိုမတိချမ်းရရအဆင့်ကိုရောက်သွားနိုင်တ
ယ် WFP အဖွဲ့ကတော့မြန်မာနိုင်ငံမှာစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့2030ပြည့်နှစ်အရောက်မှာငတ်မော့ခေါင်းပါမှုလုံးဝမရှိတော့တဲ့တုံညအမှတ်ထိရအောင်လုပ်ဖို့ရည်မှန်းထားတာအောင်မြင်မယ်လို့မျှော်လင့်နေကြောင်းအကြီးတန်းပြန်ကြားရေးနဲ့ဆက်သွယ်ရေးအရာရှိ Jared Borkey ကအခုလိုပြောပြပါတယ်
Well, we are very hopeful that in Myanmar that goal can be attained within the next 15 years.
လမ်းမဆန်ငါးနှစ်အတွင်းဒီမှန်ချက်ပြည့်မီလိမ့်မယ်လို့မျှော်လင့်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမှာကောင်းမွန်တဲ့တွေ့တဲ့မှုတွေဖြစ်ထွန်းခဲ့ပါတယ်။အခုအချိန်ဟာမြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်နေတဲ့အချိန်မှာအကောင်းမြင်မှုတွေရှိသလိုစိန်ခေါ်မှုတွေအများကြီးကျန်နေဆဲဖြစ်ပါတယ်။လူအများစုဟာဆင်းရဲမွဲတေမှုမြင်းအောက်မှာနေထိုင်နေရပါတယ်။ကလင်းငယ်အားလုံးရဲ့သုံးပုံတူမှုဟာပြင်းထန်တဲ့အာဟာရချို့တဲ့မှုကြောင့်ကျုံ့ရှိနေကြပါတယ်။ဒါအပြင်ရေကြီးတာလို့သဘာဝပြည်အနေရတွေလည်းကျုံနေရပါတယ်။အစိုးရလူလူအစာရေးဝန်ထမ်းကုလသမဂ္ဂတို့အလုံးပူးပေါင်းဆောင်ရွက်မှုနဲ့2030ပြည့်မှာဒီမှန်းထားတဲ့အတိုင်းဆက်လောင်မသိမှုမရှိတဲ့အခြေအနေရအောင်ဆောင်ရွက်နိုင်နိုင်မယ်လို့မျှော်လင့်ပါတယ်
။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ဟာမြန်မာနိုင်ငံမှာနေရက်ဆွန့်ခွာထွက်ပြေးနေရတဲ့သူတွေကိုမူရင်းဒေသပြန်နိုင်မှုအကူအညီပေးတာသဘာဝဘေးအန္တရာယ်ကြောင့်ထိခိုက်လွယ်တဲ့သူတွေကိုစားနပ်ရိက္ခာအကူအညီပေးတာစတာတွေပြုလုပ်နေပြီးအချိန်ထဲမှာကလေးငယ်တွေအာဟာရချို့တဲ့မှုကြောင့်ကြုံလီသေးကွေးမှုပပြအောင်စာတင်ကျောင်းတွေမှာအာဟာရတိုက်ကျွေးတဲ့အစီအစဉ်တွေလည်းလှုပ်ဆောင်နေပါတယ်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ကြတာပရင်းနေမနက်ခင်းစီစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီ။အင်တာနက်ဆာမျက်နှာ website လိပ်စာကတော့ www.voanews.com/burmese ဖြစ်ပါတယ်။အဲ့ဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဘက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေတဲ့မှာဆိုရင်တော့
တတိယပြောရင်နောက်ရှိပါဝင်ပေါ့လေသူတို့ရဲ့ဒီသားစုတွေပိုင်တဲ့နဲ့ကုမ္ပဏီနဲ့ကြည့်လိုက်ရှင်တော့နှစ်နှစ်မှဒေါ်လာတန်ပေါင်း442တန်းခွဲကျော်ပေါ့လေရောင်းရတယ်လို့ပြောပါ
ဒါကတော့အခုတစ်ပတ်ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဒေါ်လှလတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ပထမဦးဆုံးကတော့အာဏာရှင်စနစ်ကနေပွင့်လင်းတဲ့ဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းရမှာမြန်မာနိုင်ငံကိုဝိုင်းဝန်းကူညီကြရမယ်ဆိုတဲ့ခေါင်းကြီးနဲ့သမ္မတဂရဟောင်းလော်ရယ်ဘုရှ်ရေးသားထားတဲ့အဘော်ကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲဟာဆယ်စုနှစ်ချီစစ်အုပ်ချုပ်ရေးအောက်ကနေလွမြောက်ဖို့နိုင်ငံရဲ့အကြံပေးမှုမှာအရေးပါတဲ့ခြေလှမ်းတစ်ရဖြစ်ပေမဲ့ဒီလွတ်လပ်မှုကိုရယူဖို့ကြိုးပမ်းချက်ခီးရှည်ကြီးကတော့ပြီးဆုံးဖို့လိုပါသေးတယ်လို့စချီရေးသားထားပါတယ်။မြန်မာစစ်တပ်နဲ့အစိုးရက NLD ရဲ့အောင်မြင်မှုကိုအတိမတ်ပြုခဲ့ပြီးငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးဖို့ကိုလည်းကတိပေးထားပြီးဖြစ်ပါတယ်။ခုလိုအရေးကြီးတဲ့အခြေမျိုးမှာအမေရိကန်ပြည်ထောင်စုနဲ့တခြားလွတ်လပ်တဲ့လူအဖွဲ့အစည်းတွေနဲ့အစိုးရအသစ်ကိုဆက်လက်ထောက်ခံအားပေးသွားရမှာဖြစ်တယ်လို့ Mrs. Bush ကရေးသားထားပါတယ်။သူ့အနေနဲ့သမ္မတဂရောဘွားတို့ကမြန်မာနိုင်ငံသားတွေရဲ့ဘေးဒုက္ခအပြင်ဒေါက်တာဆန်းစုကြည်ရဲ့တတိရှိလာတဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့နှိုးကြားမှုရှိစေဖို့ကြိုးပမ်းပေးခဲ့တာဖြစ်တယ်လို့လည်းရေးသားထားပါတယ်။လွန်ခဲ့တဲ့သုံးနှစ်က Washington DC မှာဒေါ်စုနဲ့သူတွေ့ဆုံခွင့်ရခဲ့ရမှာမြန်မာနိုင်ငံဟာတစ်ချိန်မှာလွတ်လပ်ရမယ်ဆိုတဲ့ဒေါ်စုရဲ့ဆွေးမြဲလာတဲ့ခံယူချက်ကိုသူအားကြမိတဲ့အကြောင်းရေးသားထားပါတယ်။အဲ့ဒီချိန်ကစလို့ Bush Institute အနေနဲ့ကမ္ဘာတစ်ဖက်လူသားတွေရဲ့လွတ်မြောက်မှုကိုကြိုးပမ်းခဲ့ရမှာမြန်မာနိုင်ငံကတက်တစ္ဆလူငယ်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ရတဲ့အကြောင်းအဲ့ဒီအထက်မှာတစ်ချိန်က17နှစ်ကြာနိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့ဇင်မာအောင်လည်းပါဝင်ခဲ့ပြီးအခုဆိုသူဟာလွတ်တော်အမတ်ဖြစ်ရွေးကောက်တင်မြှောက်ခြင်းခံခဲ့ရပြီးဖြစ်တဲ့အကြောင်းလည်းရေးသားထားပါတယ်။ချိန်နဲ့မှာပဲ Bush Institute တင်ဒန်းစင်လူငယ်ခေါင်းဆောင်နှစ်ဦးလိုဖြစ်ကြတဲ့ဖြိုးဖြိုးအောင်နဲ့လင်းထက်နိုင်တို့ကတော့ပညာရေးဥပဒေပြင်ဆင်ဖို့ဂျင်းဂျန်စွာဆန္ဒပြခဲ့ကြလို့အခုဖမ်းဆီးခြင်းခံရဆဲဖြစ်တဲ့အကြောင်းနဲ့တစ်ဖက်မှာမတ်ထုမေလို Bush လူငယ်ခေါင်းဆောင်တင်ဒန်းစင်တဦးရင်းတွေကတော့လွတ်တော်အမတ်ဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပြီးမြမအနာဂတ်ရေးတည်ဆောက်မှုမှာကောင်းဆောင်မှုအရေးအသွေးတွေကိုအသုံးချဖို့ပြင်ဆင်ကြတွေ့ရတဲ့အကြောင်းနဲ့ရွေးကောက်ပွဲမှာတိုင်းရင်းသားတွေပညာရေးမှူးတန်းတွေဆရာဝန်တွေလှုပ်ရှားသူတွေရွေးကောက်တင်မြှောက်ခံခဲ့ကြရတာတွေ့ရပြီးသူတို့တွေဟာဗုဒ္ဓဘာသာဝင်ခရစ်ယာန်တွေနဲ့မွတ်စလင်တွေဖြစ်ကြပြီးကွဲပြားတဲ့အမြင်ရှိကြပြီးမြန်မာနိုင်ငံဒီမိုကရေစီရရှိရေးမျှော်မှန်းချက်ကတော့တူညီကြတာတွေ့ရတဲ့အကြောင်းသမ္မတဂရောလော်ရယ်ဘုရှ်ကသူ့အမြင်ကိုရေးသားထားပါတယ်ဆက်လက်တင်ပြလူတာကတော့ Council of Foreign Relations Magazine မှာမြန်မာနိုင်ငံဒီမိုကရေစီအတွက်ခရီးရှည်ကြီးရှောက်လန်းရအောင်မှဖြစ်တဲ့ဆိုတော့ Zoltan Brani ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလူပါတယ်။လက်ရှိအစိုးရအနေနဲ့2016မတ်လမှာတက်တန်းအာဏာကုန်ဆုံးမှဖြစ်တဲ့အတွက်ကြောင့်ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိလိုက်တဲ့ NLD ဟာအစိုးရအသစ်ကိုဖွဲ့ရမှဖြစ်တဲ့အကြောင်းဒါကြောင့်နှစ်30နီးပါးအတိုက်ခံပါတီဖြစ်ခဲ့တဲ့ NLD အနေနဲ့ပါတီကနေအစိုးရအဖွဲ့အသွင်ကိုပြောင်းလဲရမှာဖြစ်တဲ့အကြောင်းခုလိုပြောင်းလဲရမှာအရေးကြီးတဲ့အကဲဆတ်မှု၄ခုရှိတာတွေ့ရတဲ့အကြောင်းအစချီရေးသားထားပါတယ်ပထမကတော့ NLD နေနဲ့ နိုင်ငံမှာအာဏာလွှမ်းမိုးမှုဆက်ရှိနေမဲ့စစ်တပ်နဲ့လက်တွဲလှုပ်ဆောင်နိုင်မဲ့နှီးလန့်ကိုရှာရမှာဖြစ်တယ်လို့យေတာထားပါတယ်ဒုတိယကတော့ NLD အဖွဲ့ဝင်တွေအနေနဲ့အများစုကစစ်စိုးရလက်ထက်တုန်းကထောင်ထဲမှာပဲနေခဲ့ကြရတာဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံရဲ့ဘျူရိုကရေစီအုပ်ချုပ်ရေးရန်တရားအတွေ့အကြုံနေပါတဲ့အချက်ဒါအပြင်ဌာနဆိုင်ရာယာတုအများစုနဲ့စီဝါရေးကဏ္ဍတွေမှာစစ်တပ်ကခြေကုပ်ယူထားတာတွေရှိတဲ့အတွက်ကြောင့်ဒါတွေကိုညှိယူရမှာဖြစ်တယ်လို့လည်းយေတာထားပါတယ်တတိယအကဲဆတ်မှုကတော့မြန်မာနိုင်ငံမှာအယူဆွဲနေတဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဖြစ်ပြီးနောက်ဆုံးကတော့တရုတ်နိုင်ငံနဲ့လက်တွေ့ကြတဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်ဒါတွေအပြင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ညီချင်းရေးရဖို့တရားရေးစနစ်ပြင်ဆင်မှုကျမ်းမာရေးပညာရေးစသဖြင့်ကျူးရင်ပြောင်းလဲဖို့လိုရှိနေတဲ့အတွက်နိုင်ငံတကာရဲ့အကူအညီရဦးတော်မှနောက်တည့်မဲ့အစိုးရအတွက်ခီးရှည်ကြီးဆက်ရမှာဖြစ်တဲ့အတွက်ကြောင့်လေလူမှုကတိတ်မြှုပ်လင်းချက်မကြီးဖို့အရေးကြီးတဲ့အကြောင်းဆောင်းပါးရှင်ကရေးသားထားပါတယ
်ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ American Style EDN 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါ်လှလတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A H O O T S cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်ပြင်သစ်လို cahoot ကတော့အင်္ဂလိပ်ကလေးလို့လုံးောက်တီးပြရပါတယ် I N N ကအထဲမှာဆိုတော့အင်္ဂလိပ်လေးထဲမှာပေါ့ရှင်တိတ်နေနေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတီတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာနေကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားစင်ကြည့်ကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာနဲ့ပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းစီစဉ်တက်ဆက်ထားတဲ့ American Style idiom သုံးအင်္ဂလိပ်စာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ဦးကျော်စံသားစီစဉ်တက်ဆက်ထားတဲ့အပတ်စဉ်မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။အခုမြန်မာနိုင်ငံမှာဒီ Global Witness ကနောက်ဆုံးအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲမှာကချင်ပြည်နယ်ကထွက်တဲ့ကြောင်စိတ် track တဲ့ပမာဏနဲ့တိုင်းတမ်းမယ်ဆိုရင်37 billion American dollar ရှိရဟာကိုလူနည်းစုအရင်အာဏာရှင်ဟောင်းနဲ့သူအဆိုင်အမန် crony လူနည်းစုကလေဝကြီးအုပ်ပြီးတော့ရောင်းစားနေရဆိုတာတွေ့ရပါတယ်ဒါဟာလူတိုင်းမြပြုဆံပြဖြစ်ကြတဲ့ကိစ္စဟွန်ွေသားမကဒီဟာရောင်းရတဲ့ပတ်စံတွေကအစတာပြည်သူ့ဘဏ္ဍာမဖြစ်သင့်ဘူးလားလို့ပြောကြပါတယ်ဆိုတော့ကြောက်စင်းနေမကဘူးသဘာဝတံငွေတွေဘာတွေနဲ့ပတ်သက်ပြီးတော့လဲကျွန်တော်ကိုအချက်လက်ပိုက်နည်းနည်းပြောပြပါဒီသရံဇာတာတွေထုတ်ယူနေတာဟာပမာဏအဖြစ်ဘလောက်လောက်ရှိရဲလို့ဆရာအကြံပြင်းလေးလံတွေ့ရှိရပါလဲခင်ဗျာ
အခု Global Witness ကသူဒေသနာပြုပြီးထုတ်တဲ့ဟာရဆိုရင်တော့သူနှစ်နှစ်စာပေါ့ဒါကြောက်စင်းတစ်ခုပါခင်ဗျာ2014နဲ့2013ပေါ့လေနှစ်နှစ်ဆောင်မှာပဲတိတိကျပြောရင်တန်းရှိပါဝင်ပေါ့လေသူတို့ရဲ့ဒီသားစုတွေပိုင်တဲ့နဲ့ကုမ္ပဏီနဲ့ကြည့်လိုက်ရှင်တော့နှစ်နှစ်မှာဒေါ်လာတန်ပေါင်း442တန်းခွဲကျော်ပေါ့လေရောင်းရတယ်လို့ပြောပါတယ်နောက်တစ်ခုက CY ဥပိုင် limited ကတော့တန်း300လောက်ပေါ့283တန်းကျော် Asia War လို့ Chronis ပေါ့ဆရာရဲ့ Chronis ကုမ္ပဏီတွေကတော့တန်း385တန်းကျော်နောက်တစ်ခါဒီ New Asia War လို့တဲ့ Wish You Can လို့ကျွန်တော်တိုင်းရင်းသားညီငယ်ကြီးတွေဖွဲ့တွေကပေါ်လို့ဖွဲ့တယ်ကအားလုံးပေါင်း206တန်းကျော်ဒါဘာလဲဆိုရင်ဒါနှစ်နှစ်စာပဲရှိသေးတယ်ခင်ဗျာ ဆိုတော့ drug မှန်းနာဟာသူတို့ကလည်းသူတို့ခိုင်မာတဲ့အထောက်အထားရပြောတာပေါ့ဒါအကျောင်းစင်းတစ်ခုပါသူတို့ဒါကြောင့်ဆင်းတစ်ခုနေမှာဒီတောင်းရက်ဒီဟလာတောင်းရက်ဆိုတာကျွန်တော်တို့မိုးကိုဘက်ကထွက်တာရှိတယ်နောက်တစ်ခါကျွန်တော်တို့မိုင်းရှုဘက်ကထွက်တာလည်းရှိတယ်တော့ဒီလိုတောင်းရက်ရနာတွေရှိပါတယ်ဒါတွေက1988နောက်ပိုင်းကျွန်တော်တို့တိုင်းပြည်ကိုစီးပွားရေးကိုတကားဖွင့်မယ်ဆိုပြီးမှဈေးကွက်စီးပွားရေးစနစ်လို့ပြောတာပေါ့အဲ့စနစ်အရ public ကပေးတဲ့ဖန်မှာအမြေခံကုမ္ပဏီတွေဖွဲ့ကြလာပေါ့လေဟလာဖွဲ့ကြပြီးတော့မှဒီကုမ္ပဏီတွေနဲ့အကျိုးတူဆိုပြီးတော့မှဆိုရှယ်ယာလောက်တာရှိတချို့ကလည်းရောင်းစားတာပေါ့ဆရာဒီလိုနဲ့လုပ်ခဲ့တဲ့ဟာတွေကနှစ်ပတ်မှစာရှာခဲ့တော့ဒါတွေကပမာဏအဖြစ်ပြောမယ်ဆိုလို့ဆရာအများကြီးခင်ဗျကျွန်တော်ပြောတော်တော်ခက်ပါလေတော့တစ်ချက်ပါနောက်တစ်ခုဆရာကနေပြီးတော့ guest လက်ကြီးတဘောပဲ guest ကတော့သူက public ကမပေးဘူးခင်ဗျနိုင်ငံပိုင်းဟလာကျွန်တော်တို့ဒီ corporation တွေကင်ပြီးတော့မှတောင်ပိုင်းတင်တိုင်းရနေ2000လောက်ကစပြီးထိုက်အောင်ရောင်းတာပုံလေးမြင်တော့မရှိတဲ့ပြည်သူကိုချမပြတော့ဘယ်ပုံစံနဲ့ဘယ်ချိုးစမ်းနဲ့ယူတယ်ဆိုတော့ကျွန်တော်တို့သိစိတ်မသိဘူးသို့ဆိုရောင်းရငွေနဲ့ပြည်သူဆိုင်ရာမှာဖြစ်နေတဲ့ပုံပေါက်လာတဲ့ခဏနေရကြည့်ရင်2000ခုနှစ်ကစပြီးထိုင်းကိုရောင်းတာရောင်းရငွေစုစုပေါင်း cross ပေါ့လေဟာ1 billion ဝန်းကျင်ရှိရဲ့အဲ့ရက်တက်လာတာကကျွန်တော်2003-04လောက်ဆိုရင် 2-3 billion နော်နောက်ဆို 4 billion လောက်ရှိလာတယ်ဒေါ်လာ3-4 billion လောက်ပေါ့လေရှိလာတာဒါကြောင့်လည်းသူတို့ဘာလို့လဲဆိုတော့တစ်ခါလည်းဆရာပြောမယ်ဆိုနေကတော့ကြီးဆောက်တဲ့ idea person ကဆောက်တယ်လို့ကျွန်တော်ပြောလို့ရတယ်လို့ဆိုကြလဲကြားတဲ့ဒနေ့နေရတော့ခုနီကုမ္ပဏီတွေကလူပိုင်ကုန်နေပေးနေပြီးတော့ဆောက်ဆိုကင်းကသူအဖေးပြန်ပြီးတော့ကြောက်စင်းကြောင်းမြေလိုပေးတာရှိတယ်တစ်တော်တွေပေးတာရှိတယ်ဆရာရေရွှေတော်တွေပေးတာရှိတယ်အဲဒါမျိုးနဲ့လုပ်တဲ့ခါကျတော့တိတိကျကျပြောဖို့တော့ခက်တယ်ဘီဆိုင်ကအခုလိုထွက်ပေါ်လာတဲ့ကိန်းငန်းအချက်လေးရကြည့်မယ်ဆိုရင်တော့နှစ်စဉ်ဟာဘီလီယံချီချီရှိနေဆိုတော့ကျွန်တော်ချမ်းပြောလို့ရပါတယ်ဆရာရေ
ဟုတ်ကဲ့ဆရာကျွန်တော်နောက်တစ်ခုမေးချင်တာကဆိုတော့ဒီလိုနိုင်ငံခြားကုမ္ပဏီတွေကိုဇယံဇာတာကိုဒီတိုင်းအစိမ့်တိုင်းရောင်းလိုက်တာလားဒီပြည်တွင်းမှာလာထုတ်တယ်ဆိုရင်ကုမ္ပဏီတွေစီကအဲ့ငွေကြေးအပြင်မြန်မာနိုင်ငံသားတွေမြန်မာလူမျိုးတွေကျွမ်းကျင်မှုအတတ်ပညာမြန်မာတွေကိုအသုံးပြုပြီးထုတ်သလားဆိုတဲ့အချက်တစ်ချက်သိချင်ပါတယ်သူတို့ကရောအဲ့အတတ်ပညာပိုင်းကျွမ်းကျင်မှုအပိုင်းဘယ်လောက်ရရှိသလဲနောက်တစ်ခုက CSR လို့ခေါ်တဲ့ဒါ Corporate Social Responsibilityအဲ့တော့သူတို့စဉ်းစားရလားအခုဆိုကြပါစို့ဆရာဒီကြောက်စိမ့်ကိစ္စမှာဆိုလို့ရှိရင်မြေစာပုံပြိုလို့လူတွေအများအပြားဖေးရတယ်မကြခဏတာတွေဖြစ်နေဆိုတော့ဒီဟာကိုရောင်းစားတဲ့ပုဂ္ဂိုလ်တွေဟာတိုင်းပြည်အတွက်တာဝန်ကြီးကြီးယူခဲ့တဲ့လူတွေတိုင်းပြည်ကိုချစ်လှပါရဲ့ဆိုတဲ့လူတွေဒါတွေကိုမစဉ်းစားမနဲ့ပတ်စံရပြီးရောဆိုပြီးမျက်ကွယ်ပြုပြီးတော့မင်းတို့ထုတ်ကြကွာသိချင်ရင်စေပြေးစေဒီဟာတွေဘာမှမကြည့်နဲ့ဆိုတဲ့သဘောများပေးထားခဲ့လေသလားကျွန်တော်အဲ့ဒါကိုဆရာအမြင်သိချင်ပါတယ်
မပြေတော့လဲတိုင်ရရှိဆရာရဲ့ဆရာကကမေးတဲ့မေးခွန်းထဲမှာအဖြေကုန်ပါနေပါပြီကျွန်တော်ပြောချင်တာလုံးဝအုတ်တုံကျွန်တော်တို့ကဒါဖြစ်တဲ့အခြေအနေပေါ်မူတည်သုံးသပ်ကြည့်တော့အဲ့ဟာညာနှုံးကြီးအဲ့လိုမှန်းနေပါတယ်ခင်ဗျအတိုင်းကြီးအတွက်လဲအကျိုးရှိအောင်လုပ်မယ်ဆိုတဲ့ကြီးကြီးပြောတဲ့ policy ကြီးပေါ့ဆရာဒီ policy အောက်မှာကိုကျိုးစည်းပွားကိုရှာကျင်တဲ့ဆန္ဒပြောရအရစကားပြောနေတော့ဆရာရဲ့လုံးဝစိုးတိုက်တဲ့ဟာကဘာဖြစ်လာလဲဆိုတော့ company တွေဖွဲ့မယ်ဟလာစစ်တပ်ကြီးတွေဆိုပြီးဥပဒေလိမ့်လက်ကြီးဖွဲ့တယ်ဒီဝဲကော်ပိုရေးရှင်းဆိုဘရန်ဘုတ်ထထုတ်တယ်ပြီးတော့မှသူကနေဘလုံးပိုင်ကနေရလာတဲ့အခါခုနပြောတဲ့ခွန်ကြီးစီတော့သူတို့နဲ့ထင်တဲ့ပုံကူများပေါ့ဆရာရဲ့သာမီမီမြက်ကအစဗိညာစာကြီးအဆုံးဒီလူနဲ့ပေါင်းပြီးတော့လုပ်တဲ့အခါကျတော့ခုနဆရာမေးတဲ့မိကုန်းနဲ့ပြောရင်တော့ဒီလူလူတို့ပေါ်တာဝန်ခံမှုတာဝန်ယူမှုလုံးဝမရှိဘူးလေလုံးမှုတွေများတယ်အပြင်အခုဆရာကခုနပြောသွားလို့ဖားသမှသူလူပြတော့ပေးရပြီတော့ကျွန်တော်တို့တွေ့တုံရဆိုမိုးကိုတို့ဘာလို့မိုင်းရှုလို့မှကျွန်တော်ကိုယ်တိုင်ရောက်ဖို့ပါအဲ့ကနေကကျွန်တော်ကုမ္ပဏီတွေဟာမြန်မာလေကပြည်လူကြီးသေးကြတာဘာမှတောင်းမခံလို့တောင်းလို့မရှိဘူး။ဒါဘာကြောင့်လဲဆိုတော့စနစ်ကြတဲ့ထုတ်ယူမှုတွေမရှိဘူး။ဒါကိုတခုပဲကြည့်တယ်။နောက်လူရည်လည်းဆင်းရဲတဲ့အခါကျတော့ဖြစ်သလိုပေါ့ကြာ။ဥမာတခုပေးမယ်။ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ consulting လုပ်တာဆရာရဲ့ဒီလက်နက်ကိရိယာအဆုံးနဲ့ဒီ safety အတွက်ခုမှဘာမှမရှိလက်နဲ့လိုရတဲ့ခေါင်းမှဘာမှအကောက်မရှိဘူး။ဒီလိုဖြစ်တဲ့အခါကျတော့တောင်းဝန်ခံမှုတောင်းဝန်ယူမှုဆိုတာလုံးဝမရှိပါဘူးဆရာရဲ့
။ဟုတ်ကဲ့ဆရာကျွန်တော်ပထမဆုံးဒီကိစ္စကိုဘယ်လိုဟန်တာနိုင်မလဲဆိုတာမမေးခင်ပါအရေးကြီးတဲ့ကိစ္စတစ်ခုကအခု NLD ရွေးကောက်ပွဲနိုင်ပြီးတော့အစိုးရသေးဖွဲ့လိုက်ပြီးဆိုတော့ဆရာဆိုတော့ဒီအစိုးရအနေနဲ့ဒီစီးပွားရေးအကျိုးအမြတ်ရနေတဲ့လူတွေနဲ့မကင်းရမကင်းကြောင်းတွေသူတို့ကိုယ်တိုင်တွေနဲ့အနာလွှဲပြောင်းရေးကိုဆွေးနွေးရမှာဖြစ်ပါတယ်ဆိုတော့ဒီကိစ္စတွေကိုထောက်ပြလိုက်ရင်ဒီလူတွေကဟာငါတို့အနာနဲ့မကဘူးချမ်းသာကြွယ်ဝမှုပါလွှဲပေးရမယ်သဘောဖြစ်နေပါလားဆိုပြီးတော့သူတို့ဒီအနာလွှဲပြောင်းပေးရအတွက်များအခက်အခဲရှိလာလေမလားဆိုတာလဲစဉ်းစားစီရလို့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲ
ဟုတ်ပါတယ်ခင်ဗျဒါကတော့အမှန်ကန်ပဲဖြစ်ပါလိမ့်မယ်ဘာကြောင့်လဲဆိုတော့လူတဘာဝအရာကြည့်လို့ရှိရင်အနာလဲဆွန့်လိုက်ရပြီဒါလေးလဲဆွန့်ရမယ်ဆိုတော့ဒါတွေဟာသူတို့ဟန်တာဖြစ်ဖို့အတွက်စေကူးကောင်းစေကူးလာနိုင်ပါလိမ့်မယ်နော်ဒါကတကယ်ကိုကြီးမားတဲ့စိန်ခေါ်မှုပါခင်ဗျ ဆိုတော့ဒါကိုပြည်လျော်ဖြည့်ရှင်းမှုအတွက်ဆိုလို့ရှိရင်တက်လာမယ်ဆိုရပြီကြည်ကြည်ပြတ်ပြတ်စဉ်းစားရပါလိမ့်မယ်เนาะတော်တော်လည်းပဲဒါတိမ်မွေးတဲ့နေသားဖြစ်တယ်လို့ဒီဝိုင်းရှိတော့တခုလည်းကြည့်လို့မရဒါနိုင်ငံရင်းနဲ့ဆက်ဆက်လာတဲ့ political issue က major issue ပ
ါဆရာအဲ့တော့အခုလိုနိုင်ငံရေးရသိအကဲဆက်တယ်ဒီကိစ္စကို important သိမ်မွေးတယ်လို့ဆရာပြောတာမှန်ပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာတလောက်များပြတဲ့ပတ်စံဟာကျွန်တော်တိုင်းပြည်ပြန်လဲထူထောင်ရေးအတွက်လိုအပ်တယ်မဟုတ်လားဆရာဒီလုပ်ငန်းတွေကိုအဓိကအခြေခံထားပြီးတော့ဒီလုပ်ငန်းတွေကရရှိလာတဲ့ငွေကြေးကိုရင်းမတည်ပြီးတော့တိုင်းပြည်ကိုပြန်လဲထူထောင်ကြရမှာမဟုတ်လားဆရာ
မှန်ပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ဒါကြောင့်သူတို့နိုင်ငံရေးအရာလက်တင်ခံလာအောင်ခေါင်းကြီးလာအောင်ဆူပြီးတော့ခင်ဗျားတို့ဆက်ပြီးတော့တိုက်သူတို့လောက်ကြဆိုတော့တိုင်းပြည်ပြန်လဲထူထောင်ရေးတဲ့ငွေကြေးကဘယ်ကရမလဲအဲ့ဒါကြောင့်ကျွန်တော်မေးရပါဆရာ
ကိုဒီမိုဆီနိုင်ငံတော်တဲ့အခါမှာအစိုးရတရတယ်မဟုတ်ဘူးဆရာရေဥပဒေပြုမဲ့စွတ်တော်ကြီးကပါရတော့မယ်စွတ်တော်ဒီပြည်သူလူထုရဲ့ဆန္ဒကိုကိုစားပြုထားတော့စွတ်တော်ကြီးကချုပ်ပြောမဲ့ဒီကိစ္စကိုပေါင်းဝန်ဆောင်ရွက်ပေးဖို့လိုတယ်သူကဥပဒေတွေထုတ်ပြန်ပြီးတဲ့အခါမှာဒါတော့အစိုးရနဲ့အပြန်အလှန်ညှိမှာအစိုးရတာကိုမော်ရမ်းနဲ့အကောင့်တွေပေါ်မှာဆရာဒီလိုပဲကျွန်တော်တို့ဟုတ်လားနော်ဒီဒီမိုဆီနိုင်ငံနေမှာဆိုရင်စပယ်ဆိုရိုက်တီရဲ့သဘောထားဆိုတော့အကြမ်းင်းပြောမဲ့ဆိုတော့၃ဘက်ပေါ်ဆရာရေအစိုးရနဲ့စွတ်တော်နဲ့စပယ်ဆိုရိုက်တီတွေပေါ်ဆရာဥပမာဆိုပါလို့ဆရာမြေဆုံလိုအမျိုးပေါ့ဒီဆုံးတင်ပြသနာတက်လာတဲ့အခါမှာကျွန်တော်ဆက်ဆွဲပြပါလာရည်ဆရာကြီးဒီဘက်ပေါ့နော်ဒါတိမ်မွေးတယ်ဆိုတာလေဗရောကိစ္စမှာဖြစ်ခဲ့ပြီးပြီ။အဲကြောင့်ကျွန်တော်တို့ကဒါသိတိမ်မွေးတယ်တောင်ပေါင်းဆောင်ကဒါတိုင်းပြည်အကျက်တဲ့ဒီလိုလုံးဝသားနေကျွန်တော်ပြေးလဲနေ
။ခုမေးချင်တာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဒီခရိုနီတချို့ကလည်းပဲအားပေးရတယ်ဆရာ။ဘာကြောင့်ပြေးတယ်လဲဆိုရင်ဒေါန်ဆန်းစုကြည်နိုင်ရင်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်။အဲ့ဒါကျုပ်တို့ခရိုနီတွေပဲသူနဲ့ပူပေါင်းပြီးတော့လုတ်ကင်တက်တာဆိုတော့ကျွန်တော်တို့အတွက်အကျိုးပိုစီတာပေါ့ဆိုတော့သူကအဲ့လိုကိုပုံမြင်ပြောတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသဘောထားကလည်းပဲခရိုနီတွေစီမားရောက်ရှိနေတဲ့ပတ်စံတွေဟာလက်နေတို့ဘိန်းတို့အကျန်းဖက်တဲ့ကိစ္စတွေမှာမစုံမနိုင်တိုင်းပြည်ပြန်လဲထူထောင်ရေးအတွက်ပညာရေးကျန်းမာရေးအတွက်ဆိုရင်ကောင်းတာပေါ့လို့ပြောထားတယ်ဆရာ။ဆရာဒီမှတ်ချက်ဟိုဘက်ဒီဘက်မှတ်ချက်ကိုဆရာဘယ်လိုသဘောလဲဆရာ။
ကျွန်တော်အမြင်နဲ့ချက်ရှိပါတယ်ချက်ကခုနဆရာလည်းမေးတယ်မေးဖို့မှာကျွန်တော်ဖြေဖို့ကြံပါတယ်တလောက်များတဲ့ငွေတွေဟာတိုင်းပြည်ရဲ့တိုးတက်ဖို့မြင့်မှုတွေပြန်လည်သုံးဆလို့မလိုအပ်ဘူးလားကျွန်တော်လိုအပ်တယ်ပြောခွင့်ပဲပုံပဲနီးဒါတော့နိုင်ငံရေးရသုံးပြရမယ်ဥပဒေရှိရမယ်ကိုယ်တွေတထမ်းလိုက်ရမှာကိုယ်တွေကိုအကောင့်တွေပေါ်တဲ့အခါမှာစီဝိုင်းချုံတော့ကျွန်တော်တို့ပြောရမယ်အဲ့လိုအခါမှာကျွန်တော်ပုံလေးမြင်တော့ဆိုတာပြည်သူနဲ့ချပြပုံလေးမြင်တော့ဆိုတာချလာတဲ့အခါကြရင်ဒီကောင်းပြီခင်ဗျားတို့ဘလို့ပိုင်ဆိုင်တယ်လေပိုင်ဆိုင်သေးရတဲ့တော်တဲ့ဥတွေရကျွန်တော်အခွင့်ကောက်နဲ့ကျွန်တော်ပြန်ကောက်ယူရမှာဖြစ်ဆရာရေဒါနိုင်ငံတိုင်းမှာရှင်းသုံးလာပဲအခွင့်ကောက်စနစ်နဲ့ကျွန်တော်တို့ဒီဟာကိုတိုင်းပြည်ဖွင့်ထုတ်တဲ့မှာပြန်လဲပြီးမှအသုံးချရမှာနောက်တစ်ခုကလည်းဗမာပြည်မှာနောက်မှာ88ပြီးတဲ့နောက်ဈေးကွက်စီးပွားစနစ်ဆိုဒါအမြေကမှာကျွန်တော်တို့ကကျွန်တော်စကားနဲ့ပြောလို့ရှင်တော့ open the door to the gate နော်ဒီကပောက်လေးတော့ဖွင့်ထားတယ်နော် gate ကြီးပိတ်ပြီးမှဒီ gate ထဲမှာဟလာစိုက်ဆိုင်ရပန်းရဆိုင်ရတွေနဲ့လှုပ်ထားတဲ့အခါပြည်သူလူထုကဘာမှလွတ်ပိုင်မှုမရှိဘူးဆရာတိကျတယ်နေ့စကတော့မတွေ့ကြုံရှိဘူးပြောမယ်ဆို level playing field ရှိဖို့ဆရာဒီကွက်မှာမပြိုင်နိုင်တဲ့အခါကျတော့ပြိုင်နိုင်တဲ့လူတွေကအခုလိုအဖွေရထားတဲ့လူတွေကငွေရှိတယ်အတိုင်းအတာလေးတစ်ခုစီသူတို့က resource တွေရှိတယ်ဒါပေမဲ့တစ်ချက်ရှိတာကနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွားတဲ့အခါသူဗမာနိုင်ငံလိုနိုင်ငံမှာတွားရင်သူကအတမ်းမင်း connection တစ်ခုချထားတယ်ဆရာတစ်ချက်က investor လုံးမဲ့လူများဟာ criminal တွေရာဇမှုကျူးလွန်တယ်မဆရာဒီသိရတဲ့သူ criminal တို့သတ်မှတ်တယ်ဒါမျိုးနဲ့လုံးမဲ့ဆိုဘယ်ကဥပဒေနဲ့ညှိနေပြီဆရာဒါတစ်ချက်နောက်တစ်ခုကနိုင်ငံမှာစီးပွားရေးဥပဒေ limited လို့ခေါ်တဲ့ set up ပိုင်းနဲ့ဒီ community ကြီးပေါ့နော်သူနဲ့ MSC တူတူပါပဲအဲ့ဒါကြီးကလေဝင်ထုတ်ထားတဲ့ကသူနဲ့ဆိုတော့အလွမ်းတဲ့တဲ့လူများဟာလေခရီးလေးရှိသလိုစစ်တပ်ရဲ့ဒီဥပဒေ limited ကရေအော်အော်သာအာဏာနဲ့လုတ်တဲ့ဟာကြီးရှိတဲ့ company တွေဟာကျွန်တော်တို့နိုင်ငံတကာအထူးသဖြင့် American နိုင်ငံရဲ့ investment နဲ့ဒီလီလုတ်ကအတော်ခက်တယ်ဆရာဒီနှစ်ခုကဘာလဲဆိုတော့သူကဥပဒေပြဋ္ဌာန်းထားတယ်လက်ရှိကဒီမိုဆီနိုင်ငံတွေမှာစစ်တပ်ဆိုတာစီးပွားရေးမလုပ်ဘူးဆရာကြီးမလုပ်တဲ့အခါကျတော့စစ်တပ်ကစီးပွားရေးလုပ်တဲ့ company နဲ့ developer investor တွေကသွားပြီးမှရင်းနှီးမြှုပ်နှံမှုလုပ်ခွင့်ပေးမထားဘူးဒါတခုတော့ရှိတဲ့ပေါ်ဆရာအမေရိကန်နိုင်ငံ exemption ပေးပြီးတော့မှဒါလည်းပဲသမတ္တကြီးနဲ့တိုင်ရကြမှာရပါဆရာရွှတ်တော်ကြီးကဥပဒေပြဋ္ဌာန်းပြီးတော့မှဒါကြီးတော့ခေတို့တော့ကြည့်လုတ်တဲ့ပွားဆိုရင်တော့ဒီအခြေအနေရတော့ဖြစ်ချင်းဖြစ်မယ်တို့တော့ဒါကတော့အိမ်မက်ပဲဖြစ်ပုံရတယ်လောလောဆယ်တော့ဒီပုံစံတော့တော်တော်ဖြစ်ပါတယ်
ဒါကတော့အခုတစ်ပတ်မြန်မာရေးသုံးသက်ချက်အစီအစဉ်မှာမြန်မာစီးပွားရေးသုံးသက်သူဦးစိန်ထေးကိုဦးကျော်စံတာကတွေ့ဆုံမေးမြန်းထားတဲ့ဆွေးနွေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အခုတစ်ပတ်သူယုံကြည်ရာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာ Fulbright ပညာသင်ဆုအစီအစဉ်နဲ့အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်မှာမဟာဘွဲ့အတွက်သင်တန်းတက်ရောက်နေတဲ့ဒေါက်တာခေမာအောင်ကဘာကိုယုံကြည်လဲဆိုတာပြောပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
အခုအမေရိကန်ရဲ့ဂျွန်ဟော့ပကင်းဆောင်မှာပညာသင်ဆုနဲ့မာစတာဘွဲ့ကိုလာတက်နေရပါခင်ဗျာအခုဒီမှာရောက်နေတာ၄လလောက်ရှိပြီပေါ့နော်၄လလောက်ရှိတဲ့အချိန်မှာခင်ဗျာဘာမြင်ရလဲဆိုတော့ခင်ဗျာတို့ရဲ့တိုင်းပြည်ကပညာရေးမှာအရန်ကိုနောက်ကျနေတာမြင်ရတယ်ပညာရေးနဲ့မကပါဘူးတခြားဟာတွေမှာလည်းခင်ဗျာတို့အများကြီးနောက်ကျနေခဲ့တယ်ပြီးရင်ခင်ဗျာတို့မှာအဓိကအဝင်ဖြစ်ထိန်းသိမ်းရင်းနဲ့ပတ်သက်တဲ့အရာတွေပေါ့နော်အားတွေအကုန်လုံးဒီမှာဆိုရင်ဒီနိုင်ငံမှာဆိုရင် environment နဲ့ပတ်သက်တဲ့ act တွေ regulation တွေရှိတယ်တော့သူတို့ရဲ့ကျောင်းတွေမှာဒီ land တွေမှာအားလုံးကသူတို့ရဲ့healthy environment healthy bait environment ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အကုန်လုံးစောင့်ထားကြတယ်ပြုပြင်ထားကြတယ်လူတွေလမ်းလျှောက်တဲ့ဟာတွေရောကားတွေသွားတဲ့ဟာတွေရောအရာရာအားလုံးကိုလမ်းလျှောက်တဲ့လူတွေတော့လည်းစဉ်းစားတယ်ကားမောင်းတဲ့လူတွေစတင်ကြည့်တဲ့လူတွေတော့လည်းစဉ်းစားတယ်နောက်ခင်ဗျာကိုယ်နိုင်ငံပြန်ပြီးတော့စဉ်းစားလိုက်တဲ့အချိန်မှာခင်ဗျာကိုရန်ကုန်မြို့ကြီးဆိုရင်တဖြည်းဖြည်းနဲ့ကန်ဖိုက်တိုက်ပြီးအများကြီးပေါ်လာကန်ဖိုက်တွေပေါ်လာပြီးလူတွေကလည်းအများကြီးပဲလူကြီးတွေထူထပ်လာရပါတော့။အဲသူတို့ဒီ environmental pollution နဲ့ပတ်သက်တဲ့ဟာကိုစဉ်းစားလာဆိုတာ။တခုမှစဉ်းစားထားရလို့အခင်မမထင်မိဘူးပေါ့နော်။ဘာလို့လဲဆိုတော့အထက်တွေအများကြီးစောက်တယ်။အဲဒီအထက်တွေက air pollution နဲ့ပတ်သက်တာကိုစဉ်းစားလာ။ carbon dioxide တွေ carbon monoxide poison နဲ့ပတ်သက်တာကိုစဉ်းစားလာ။ပြီးရင်ဒီမှာဆိုရင်အင်းဒီမှာဆိုရင်လက်ပါတဲ့ဆေးတုပ်ကြီးတွေကိုသူတို့တွေတားမြစ်ထားရရှိတယ်။ဒီမောင်းနိုင်ငံမှာအဲ့ဒါကြီးစဉ်းစားလာ။အခင်ကအဲ့ဒါကြီးကြည့်ပြီးတော့အရင်ကစိတ်မကောင်းဖြစ်နေပါလေ။တော်လည်းပဲခင်မဘာရင်းကြည့်လဲဆိုတော့အခုရေကောက်ပွဲကြီးပေါ့နော်။ဒီရေကောက်ပွဲကြီးကတရားမှားညတာလေရေကောက်ပွဲဖြစ်နေလို့ယုံကြည်မိတယ်။တရားမျှတဲ့ရေကောက်ပွဲကြီးဖြစ်ပြီးတော့ဒီလူလူကတင်မြှောက်တဲ့ခေါင်းဆောင်ကောင်းတယောက်ရခဲ့။ခင်မတို့လည်းတစ်ဖြည်းဖြည်းနဲ့ခင်မတို့တိုင်းကြည့်စကားရရပြန်လေတိုးတက်အောင်ပေါ့နော်။သူတို့ဒီပညာရေးကြီးဒါကမှပေါ်ဝင်တဲ့သင်္ကေတလေးမှာတစ်ချီချင်းတိုးတက်လာနိုင်တယ်လို့ခင်ဗျာယုံကြည်နေပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အခုတစ်ပတ်သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီဇင်ဘာလ3ရက်ကြာသာပရင်းနေ့မနက်ခင်း VOE မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.comကိုအီးမေးလ်နဲ့ပေးပို့ပြီးဝေဖန်အကြံပြုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာ Islamic State of Iraq and the Levant ဓမ္မမဟုတ်အတူကောက် ISIL လို့ခေါ်တဲ့အကြမ်းဖက်အဖွဲ့အစည်းအတွက်ရေနံရောင်းချမှုနဲ့ရှေးဟောင်းပစ္စည်းတွေတည်ဆောင်ရောင်းချမှုကနေရရှိတဲ့တရားမဝင်ဝင်ငွေစီးဆင်းမှုကိုဖျက်တောက်ပစ်ဖို့အတွက်အမေရိကန်ပြည်ထောင်စုကစိတ်ဆုံးဖြတ်ထားပါတယ်။ဒါကိုအကောင့်ထည့်ဖို့အတွက်အိုက်ဇဲအနေနဲ့တော့လည်းကောင်းသူတို့အတွက်အကျိုးမြတ်ရှိစေနိုင်မဲ့ရေနံရောင်းချမှုရှေးဟောင်းပစ္စည်းတည်ဆောင်ရောင်းချမှုတွေကိုထိထိရောက်ရောက်တိတိတသားဟန်တားနိုင်အောင်သတင်းပေးနိုင်မယ်ဆိုရင်စုငွေဒေါ်လာ5သန်းအထိချိမြင့်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဥပဒေရေးရာစုတော်ငွေဌာနကနေကန့်လန့်ထားပါတယ်။သူတို့ရဲ့တရားမဝင်ရေနံလုပ်ငန်းနဲ့အီရန်နဲ့ဆီးရီးယားနိုင်ငံတို့ကနေ လူရထားတဲ့ချင်းဟောင်းသူတေသနာဆိုင်ရာပစ္စည်းတွေတည်ဆောင်းရောင်းချမှုကနေတန်းနဲ့ချီတဲ့ဒေါ်လာငွေတွေကိုအိုက်စဲတွေရရှိနေပြီးဒီငွေတွေနဲ့အပြစ်မဲ့ပြည်သူတွေပေါ်ဖိနှိပ်ရက်ဆက်မှုတွေကျူးလွန်နေနိုင်တာဖြစ်ပါတယ်အကြမ်းဖက်ဖွဲ့စည်းတစ်ခုအတွက်အကျိုးမြတ်ရှိစေနိုင်မဲ့ရေနံရောင်းချမှုချင်းဟောင်းပစ္စည်းတည်ဆောင်းရောင်းချမှုတွေကိုဟန်တားနိုင်အောင်သတင်းပေးနိုင်မယ်ဆိုရင်တရားမျှတမှုအတွက်စုလို့ခေါ်တဲ့စုဝင်ချင်းဟောင်းနိုင်ငံသားရေးဝန်ကြီးရဲ့ခွင့်ပြုမိန့်ထုတ်ပေးတာဟာဒါဟာပထမဆုံးကျင့်လည်းဖြစ်ပါတယ်။အိုက်ဇယ်အကျန်းဖက်အဖွဲ့အစည်းအတွက်အကျိုးမြတ်ရှိစေနိုင်မဲ့ရေနံရောင်းချမှုရှေးဟောင်းပစ္စည်းတည်ဆောင်းရောင်းချမှုအတွက်မိသူမဆိုးသတင်းပေးပို့လို့ရင် www.reward.force.net ကိုဖြစ်စေအီးမေးလ်လိပ်စာ info@reward.force.jusdince ကိုဖြစ်စေရိုးရိုးလိပ်စာဖြစ်တဲ့ Reward for Justice Washington DC 20520-0303 USA ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-833-800-3920 ကိုဆက်သွယ်အကြောင်းကြားနိုင်ပါတယ်ပေးပို့တဲ့သတင်းနဲ့ပတ်သက်ပြီးတော့အထူးတင်းတင်းကြပ်ကြပ်ကြေဝဲထားမှလည်းဖြစ်ပါတယ်တရားမျှတမှုအတွက်စုဆိုတဲ့အစီအစဉ်ကို American နိုင်ငံရဲ့ဝန်ကြီးဌာနတန်တမန်လုံခြုံရေးဆိုင်ရာဌာနခွဲကနေကင်တွယ်မှာဖြစ်ပါတယ်1984ခုနှစ်ဒီအစီအစဉ်စတင်လှုပ်ဆောင်ချိန်ကစပြီးနိုင်ငံတကာကအကြမ်းဖက်သမားရန်ကာကွယ်နိုင်မှုနဲ့အကြမ်းဖက်သမားတွေကိုဖမ်းဆီးနိုင်အောင်သတင်းပေးခဲ့သူလူပေါင်း80ကျော်ကိုအမေရိကန်ဒေါ်လာ125သန်းစုငွေကြီးမြင့်ခဲ့ပြီးလည်းဖြစ်ပါတယ် Twitter လူမှုကွန်ရက်ကတဆင့်ဆက်သွယ်ခြင်းရင် twitter.com/rewardforjustice ကိုဆက်သွယ်နိုင်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။ဒါကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ဖြစ်ပြီးတော့ VOA ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါရခင်ဗျာ။ဂျာတာပရီနေဒါကတော့ဂျာတာပရီနေမနက်ပိုင်းအစီအစဉ်လေးဖြစ်ပြီးတော့ဂျာတာပရီနေညပိုင်းအစီအစဉ်လေးမှာလည်းတိုင်းရင်းသတင်းလွှာနဲ့ကျန်းမာရေးကဏ္ဍစတဲ့ကဏ္ဍတွေအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးနားဆင်ရမှာဖြစ်ပါရခင်ဗျာ။ခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းရုပ်ကိုမတ်နနာချန်ကကြီးညာပေးပါမယ်ခင်ဗျာ
။ဆီးရီးယားက IS စစ်သွေးကြွတွေပေါ်လေးချောင်းကနေပါဝင်တိုက်ခိုက်ဖို့ဝန်ကြီးချုပ်ဒေးဗစ်ကမရွန်ရဲ့အဆိုပြုချက်ကိုဗြိတိန်လွှတ်တော်အမတ်တွေကထောက်ခံမဲ369မဲ၊ကန့်ကွက်မဲ223မဲနဲ့ဗုဒ္ဓဟူးနေ့ကအတည်ပြုလိုက်ပါတယ်။စစ်သွေးကြွလှုပ်ရှားမှုကိုချိန်မုံးရမှာဒီလေချောင်းကနေတိုက်ခိုက်မှုတွေဟာပုံမကျပြန်းတဲ့မဟာဗျူဟာရဲ့အစိပ်ပိုင်းတည့်ရက်ဖြစ်တယ်လို့ဝန်ကြီးချုပ်ကမရွန်ကလွှတ်တော်မှာတင်ပြခဲ့ပါတယ်။ဗီတိန်အနေနဲ့အီရတ်မှာဘုံးကျဲတိုက်ခိုက်ခဲ့တာတစ်နှစ်ကျော်ကြာလာပြီဖြစ်ပြီးဒီဘုံးကျဲတိုက်ခိုက်မှုတွေကိုဆီးရီးယားမှာရှိတဲ့စစ်သွေးကြွပစ်မှတ်တေစီတိုးချဲ့ဖို့ဝန်ကြီးချုပ်ကမရွန်ကလွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့ပြီးစစ်သွေးကြွတွေဟာအနောက်နိုင်ငံတွေမှာတိုက်ခိုက်မှုတွေကိုကြံစည်နေတယ်လို့ပြောခဲ့ပါတယ်။လွှတ်တော်မှာကြိတ်နယ်ဆယ်နှစ်ကြာဆွေးနွေးပြီးဝန်ကြီးချုပ်ရဲ့မြစ်တာရက်ခံချက်ကိုအတည်ပြုပေးလိုက်တာလည်းဖြစ်ပါတယ်။အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်းကဒီအတည်ပြုချက်ကိုကန့်ကွက်ခဲ့ပါတယ်။ YouGov Online သုတေသနကော်မတီတစ်ခုရဲ့စစ်တမ်းကောက်ခံချက်အရဆီးရီးယားမှာစစ်ရေးရာတိုက်ခိုက်မှုပေါ်ဗြိတိန်နိုင်ငံသားတွေရဲ့ထောက်ခံမှုဟာ2014စက်တင်ဘာလကစလို့အနိုင်ဆုံးအဆင့်အထိကိုကျဆင်းလာခဲ့တာဖြစ်ပါတယ်။ IS သွေးကြွတွေကိုဖိအားပေးဖို့အီရန်နိုင်ငံကိုဆစ်လွတ်မဲ့အထူးတပ်ဖွဲ့တွေဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေကရည်ရွယ်ထားတဲ့ပြစ်မှတ်တွေကိုတိုက်ခိုက်သွားဖို့နဲ့စနစ်တကျပြင်ဆင်ထားမှာဖြစ်တဲ့ကြောင့်အမေရိကန်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ပြပကိုဆစ်လွတ်ဖို့အထူးစီစဉ်ထားတဲ့တပ်ဖွဲ့မှာစစ်စင်ရေးတွေကိုတိတိကျကျစနစ်တကျဆောင်ရွက်သွားမဲ့ကွန်မန်ဒိုအဖွဲ့ငယ်အပါအဝင်စစ်တီ100လောက်ပါဝင်မှာဖြစ်တယ်လို့လည်းအမေရိကန်စစ်တပ်ကဗိုလ်မှူးကြီးစတီဗ်ဝါရန်ကပြောပါတယ်။ကွန်မန်ဒိုအဖွဲ့တွေမှာပါဝင်မဲ့အရေးအတွက်ကိုအတိအကျမပြောပေမဲ့ဆယ်ကနန်းလောက်သာရှိမယ်လို့လည်းသူကပြောခဲ့ပါတယ်။အသက်ဆယ်လွန်မဲ့အထူးတပ်ဖွဲ့တွေဟာ IS သွေးကြွပစ်မှတ်တွေကိုညှို့မောင်းတပ်ဖွဲ့တွေလေကြောင်းကတိုက်ခိုက်နိုင်အောင်ပစ်မှတ်ရှာပေးတာမျိုးမြေပြင်မှာထိန်းချုပ်ကုတ်ကဲတာမျိုးလုံးမှာတော့မဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာသမရဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ဗုဒ္ဓဟူးနေ့ကနေပြီးတော့မှတီးကြားစီတွေ့ဆုံခဲ့ပြီးတော့နိုင်ငံရဲ့အသွင်ကူးပြောင်းမှုလုပ်ငန်းတွေမှာလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြကြပါတယ်။
သတင်းကျဉ်ချုပ်ကိုမနနာချန်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.